Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့ညပိုင်း 9:20 နာရီအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါအခုညပိုင်းစီစဉ်ရတောင်းရုံတင်ဆက်တော်မှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဗြိတိန်နိုင်ငံနဲ့ရေးပါတဲ့ကုန်သွယ်ရေးသဘောတူညီချက်တရရအောင်အခိုင်အမာကြိုးပမ်းသွားမယ်လို့လန်ဒန်မြို့မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်တရုတ်ကျောင်းသူကျောင်းသားတွေနဲ့ပြည်သူထောင်နဲ့ချီသက်ဖြတ်ခံရတဲ့ TNM အရေးခင်နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့မှာတော့အထိမ့်မဲ့ပွဲတွေမကျင်းပနိုင်အောင်အာဏာပိုင်တွေကလုံခြုံရေးတင်းကျပ်ထားပါရယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ချက်သမ္မတနိုင်ငံမှာရောက်ရှိနေပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့ကိစ္စဆွေးနွေးနေပါရယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပါရှင်။လွန်ခဲ့တဲ့အနှစ်30ကပီကျင်းမြို့တရားနာမင်းရင်ပြင်ဆန္ဒပြပွဲကိုအစိုးရကအကြမ်းဖက်နှိမ်နှင်ခဲ့ပေမဲ့ပုံမပွင့်လင်းတဲ့လူဖွဲ့စည်းရောက်ဖို့တရုတ်ပြည်သူတွေသဘောပေါက်ပါတယ်လို့တရုတ်ရဲ့ကျွမ်းကျင်သူတို့ကအခုလိုသုံးသပ်ပါတယ်
။ There's a kind of pragmatism on the other side of that we can't really do anything to change this. So that they may not be out on the street.
အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မင်းပြားဖက်မှာမြန်မာစစ်တပ်နဲ့အေးရခိုင်နဲ့နှကိုင်တပ်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်တိစုံသူတွေတရားရသူတွေနဲ့နေရဆွန့်ခွာဆက်ပြရသူတွေတိုးလာနေတဲ့တဲ့င်းနိုင်ငံတော်အကြီးညိုပြက်စီမှုနဲ့တရားစွဲခံထားတဲ့မဆိုးရင်တိုက်တဲ့ဆရာတော်ဦးဝေသူကိုဒီကနေ့မှာပဲတရားရုံးကတရားခံပြည့်အဖြစ်တက်မြတ်လိုက်တဲ့တဲ့င်းတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံကြီးအကြောင်းသိကောင်းဆန်တဲ့ဒါရီလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့င်းတွေကိုမခင်ဖြူတွေနဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်
ဥရောပသမဂ္ဂ EU ထဲကနေခွဲထွက်ဖို့ပြင်နေတဲ့ဗြိတိန်နဲ့အရေးကြီးတဲ့ကုန်သွယ်ရေးသဘောတူညီချက်တရရရှိအောင်အခိုင်အမာကြိုးပမ်းသွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့ဒီနေ့တွေ့ဆုံပြီးတဲ့နောက်လန်ဒန်မြို့တော်မှာသတင်းတောက်တွေနဲ့တွေ့တဲ့အချိန်မှာအဲ့ဒါလိုပြောခဲ့တာပါ။နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်မေးကကုန်ယူပြောဆိုခဲ့ပေမဲ့တစ်ချိန်တည်းမှာလည်းဒီအီရန်အရေးရာသီဥတုဖောက်ပြန်ပြားလဲမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်လို့တော့နိုင်ငံအကြွယ်လွယ်မှုတွေရှိနေတယ်ဆိုတာကိုလည်းအတိအမှတ်ပြုပြောကြားခဲ့ပါတယ်။သမ္မတ Trump ကန့်ကွက်ထားတဲ့ဥတုရာသီပြားလဲမှုဆိုင်ရာပါရီသဘောတူညီချက်ကိုဗြိတိန်နိုင်ငံအနေနဲ့ကတော့ဆက်လက်ထောက်ခံသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုပြန်လည်နှုတ်ထွက်သွားတဲ့ဒီအီရန်နျူကလ িয়ার သဘောတူညီချက်ကိုလည်းဆက်ပြီးတော့အားပေးထောက်ခံသွားမယ်အကြောင်းပြောဆိုခဲ့တာပါ။ကောင်းဆောင်နှစ်ဦးဒီကနေ့ပူရသတင်းစာရှင်းလင်းပွဲကျင်းပနေတဲ့အချိန်မှာတော့ဒီလန်ဒန်မြို့တော်အနှံ့မှာထရမ့်ကိုကန့်ကွက်ဆန္ဒပြသူတွေထောင်ထဲကြီးစုဝေးခဲ့ကြပါတယ်။ထရမ့်ကိုခလီဆိုးပုံလှုပ်ထားတဲ့လေဘူပေါင်းရုပ်ကြီးကိုအနီးအနားမှာလွှင့်ထူထားတဲ့တစ်ချိန်ထဲမှာပဲဒီထရမ့်ဆန့်ကျင်ရေးကြွေးကြော်သံတွေနဲ့စိုင်းပုတ်တွေကိုကန့်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါရှင်
။မက္ကဆီကိုပို့ကုန်တွေပေါ်အမေရိကန်အခွန်ထပ်တိုးကောက်မယ်လို့ချင်းချောက်တဲ့ပေါ်ဒီလိုရကြောင်နှစ်နိုင်ငံလုံးစီးပွားရေးထိခိုက်ပြီးဘူအမေရိကန်နိုင်ငံတွေကနေရှေ့ပြောင်းလာသူတွေအမေရိကန်နိုင်ငံကိုမက္ကဆီကိုကတစ်ဆင့်ပိုဝင်လာလိမ့်မယ်လို့မက္ကဆီကိုဘက်ကပြန်ချင်းချောက်ပြီးမှအမေရိကန်သမ္မတဘက်ကတော့အလျှော့ပေးတဲ့သဘောမပြသေးပါဘူး။ဒီချိန်မှာရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမက္ကဆီကိုအနေနဲ့ဒီပြဿနာကိုဖြေရှင်းခြင်းရင်သူ့ဘက်ကစေတနာရှိတာအရင်ပြရမယ်။မက္ကဆီကိုနိုင်ငံကနေတစ်ဆင့်အမေရိကန်နဲ့ခိုးဝင်လာတဲ့လူတွေနဲ့မျိုးရည်စေဝါတွေကိုအမြန်ဆုံးပိတ်ပင်တားမြစ်ပေးတယ်လို့ Internet Twitter ကနေပြန်ပြောလိုက်ပါတယ်။ဒါပေမဲ့မက္ကဆီကိုသမ္မတ Andreas Manuel Lopez Obrador ဘက်ကတော့မကြခင်အမေရိကန်နဲ့ဆွေးနွေးပွဲတွေလုပ်ဖို့ရှိတာကြောင့်ဒီပြဿနာကိုအပြေရှားနိုင်လိမ့်မယ်လို့အကောင်းမြင်ယုံကြည်ထားကြောင်းသတင်းတောက်တွေကိုမနေ့ကပြောခဲ့ပါတယ်။မက္ကဆီကိုသမ္မတကဆက်ပြီးသူ့အစိုးရအနေနဲ့ထိတ်တဲရင်ဆိုင်ချင်းချောက်မှုတွေမလုပ်ဘူး။ဒါပေမဲ့အကြမ်းဖက်မှုတွေနဲ့အစာပြက်လက်မှုလောက်ကင်မဲ့မှုတွေကြောင့်မဖြစ်မနေရှေ့ပြောင်းခုန်လုံလာရသူတွေကိုတော့ဆက်လက်ကာကွယ်ပေးသွားမယ်လို့ဆိုပါတယ်။တကယ်တော့ဒီနှစ်နိုင်ငံနဲ့ဆက်နေကုန်တဲ့ပြဿနာကိုအမေရိကန်နိုင်ငံခြားရေးဝန်ကြီး Mike Pompeo နဲ့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီး Marcelo Ebrando နောက်ထပ်ဗိုလ်တူနေ့မှာဆွေးနွေးကြဖို့ရှိပါတယ်။ American ဆရာမက္ကဆီကိုတာမတ်ကြီး Mata Basina ကလည်း American ရဲ့ Twin Gun ခုံကြောင့် Bandai စီးပွားရေးမတည်ငြိမ်မှုတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျ။
လွန်ခဲ့တဲ့နှစ်ပေါင်း30ကတရုတ်နိုင်ငံပေကျင်းမြို့မှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲပြီးအကြမ်းဖက်ဖြိုခွင်းခံခဲ့ရတဲ့ TNMN အရေးအခင်နှစ်ပတ်လည်တဲ့ဒီကနေ့မှာတော့အထိမ့်နဲ့အခမ်းအနားပွဲတွေမလုပ်နိုင်အောင်အစိုးရကပေကျင်းမြို့တစ်ဝိုက်မှာလုံခြုံရေးတင်းကျပ်ထားပါတယ်။ပုံမှန်လုပ်နေတဲ့မနက်စောစောအလံတင်အခမ်းအနားကိုကြည့်ရှုဖို့ TNMN ရင်ပြင်ကိုလာကြတဲ့ခီးသွားတွေကိုလုံခြုံရေးအဖွဲ့တွေကမှတ်ပုံတင်စစ်ဆေးတာတွေတင်းတင်းကျပ်ကျပ်လှုပ်ဆောင်နေကြပါ နိုင်ငံသားသတင်းတောက်တွေရင်းမြစ်ကိုလာရောက်ခွင့်ပိတ်ပင်ထားတယ်လို့ဘယ်သူမှတပ်ပုံမရိုက်ဖို့အတွက်လည်းသတိပေးထားပါတယ်1989ခုနှစ်ဇွန်လ4ရက်နေ့ကတရနမင်းရင်ပြည်မှာစုဝေးဆမပြနေကြတဲ့ကျောင်းသားတွေကိုစစ်သားတွေကတင့်ကားတွေနဲ့ဝင်ရောက်ဆင်းနှင်းဖြိုခွင်းခဲ့တာမှာလူတွေထောင်ထဲချီတပ်ပြတ်ခံခဲ့ကြပါတယ်။တိုင်းပြည်အတွင်းအချင်းပြတ်ချစားမှုတွေအဆုံးသတ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုတောင်းဆိုခဲ့ကြတဲ့ကျောင်းသားနဲ့လူ့သမားတွေရဲ့နှစ်လနီးပါးကြာဆမပြပွဲတွေလည်းဒီနှိမ်နီးမှုအောက်မှာပဲအဆုံးသတ်ခဲ့ရတာပါ။အခုလိုနှစ်ပတ်လည်နေ့မျိုးမှာလည်းတရုတ်ကွန်မြူနတီပါတီအစိုးရကတော့ဒီအဖြစ်အပျက်နဲ့ပတ်သက်တဲ့အောက်မေ့ဝဲအကြောင်းအရာတွေကိုဖျောက်ဖျက်ပြစ်ဖို့အကြီးအကျယ်လှုပ်ဆောင်နေပါတယ်။နှစ်စဉ်နှစ်တိုင်းနှစ်ပတ်လည်နေ့မတိုင်ခင်မှာတက်ကြွလှုပ်ရှားသူတွေ၊ရှေ့နေတွေနဲ့သတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းတာတွေလုပ်လို့ရှိပြီးတော့ဒီဖြစ်ရက်နဲ့ပတ်သက်လို့အင်တာနက်ပေါ်ကနေသုံးသပ်ပြောဆိုတာ၊ရေးသားတင်ပြတာ၊တက်ပုံနဲ့ဖော်ပြတာတွေကိုလည်းပြင်းပြင်းထန်ထန်ပိတ်ပင်ထားပြီးဘယ်လိုအထိမ့်မှတ်ပွဲမှာမလုပ်ဖို့အတွက်တားမြစ်ထားတာဖြစ်ပါရဲ့ရှင်။
စူဒန်နိုင်ငံမှာအရတားဆန္ဒပြပွဲကိုဖြုတ်ခွဲပြီးစစ်ကောင်စီကဆန္ဒပြသူတွေနဲ့အရင်သဘောတူထားချက်ကိုဖျက်သိမ်းကာရွေးကောက်ပွဲ9လအတွင်းကျင်းပပေးမယ်လို့ကြေညာလိုက်ပါတယ်။မနေ့ကလူပေါင်းအနည်းဆုံး30ထိဆုံးခဲ့ရတဲ့မြို့တော်ခတ်ထုံဆန္ဒပြပွဲဖြုတ်ခွဲမှုအပြီးဒီနေ့မှာပဲအာနာသိန်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်ကြီးအက်ဒယ်ဖတ်တာအယ်ဘာရန်ကလာမယ့်ရွေးကောက်ပွဲတွေကိုဒေတာရင်းနဲ့နိုင်ငံတကာစောင့်ကြည့်မှုအောက်မှာကျင်းပပေးမယ်လို့ရုံးမြင့်ထံကြားကကြေညာလိုက်ပါတယ်။ရတားဆွေရထံအနာလွှဲပေးဖို့ကာကွယ်ဝင်ကြီးဌာနအပြင်ဘက်မှာ၈ပတ်ကြာဆန္ဒပြတောင်းဆိုနေသူတွေကိုလုံခြုံရေးတပ်တွေအနေနဲ့တနင်္လာနေ့ကအခုလိုဖြုတ်ခွင်းခဲ့တာကြောင့်စစ်တပ်နဲ့ဆန္ဒပြနေတဲ့လွတ်မြောက်ရေးနဲ့ပြောင်းလဲမဟာမိတ်တိုက်ခိုက်ကြာဆွေးနွေးပွဲတကားတွေပိတ်သွားစေခဲ့ပါတယ်တကယ်တော့ဆူဒန်နိုင်ငံမှာဧပြီလအာနာရှင်ဆန့်ကျင်ဒုတိယလှုပ်ရှားမှုဆန္ဒပြပွဲအတွင်းသမ္မတအိုမာအယ်ဘတ်ရှာကိုစစ်တပ်ကအာဏာသိမ်းဖြုတ်ချခဲ့ပြီးစစ်တပ်နဲ့ဆန္ဒပြသူတွေအကြားကြားပြတ်ဆွေရကိုဘလို့ပုံစံနဲ့ဖွဲ့စည်းဖို့တောက်လျှောက်ဆွေးနွေးလာခဲ့တာပါအခုလိုဆွေးနွေးရမှာကြားပြတ်ဆွေရတန်းကို၃နှစ်အထိပေးဖို့နှစ်ဖက်သဘောတူချက်ရခဲ့ပေမဲ့ကြားပြတ်ဆွေရခေါင်းဆောင်မှုအပိုင်းနဲ့ပတ်သက်ပြီးသဘောထားကွဲခဲ့တာကြောင့်ပြီးခဲ့တဲ့လကပဲဆွေးနွေးပွဲတွေပြတ်ပြားသွားခဲ့ရပါတယ်အဲဒီနောက်မနေ့တနင်္လာနေ့မှာတော့ရဲနဲ့စစ်တပ်ယူနီဖောင်းဝယ်ဆူဒန်လုံခြုံရေးတပ်တွေကစစ်တပ်ဌာနချုပ်နာကဆန္ဒပြသူတွေကိုဝိုင်းလိုက်ပြီးဆန္ဒပြသူတွေထွက်ပြေးဖို့ဖိအားစပေးခဲ့ရကနေပောက်ကွဲတံတွေစစ်တပ်တံတွေစတိုက်ချခဲ့ရပြီးတော့အခုလိုသွေးမြေကြအင်အားသုံးနှိမ်နှင်းမှုတွေဆက်ဖြစ်ခဲ့တာပါခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ25ကီလိုဟတ်ဇ်11965 5ကီလိုမီတာ32ကီလိုဟတ်ဇ်6309 5ကီလိုမီတာ51ကီလိုဟတ်ဇ်5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190ကီလိုဟတ်ဇ်5905မှာလည်းပြောင်းထုတ်လည်ပေးပါရစေ
။ UAE American တန်ရဲ့အင်္ဂါနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်။ချက်သမရနိုင်ငံကို၃ရက်ကြာချစ်ကြည်ခီရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကချက်နိုင်ငံသားရေးဝန်ကြီးသောမတ်စ်ပက်ထရီချက်နဲ့တွေ့ဆုံတယ်လို့ချက်မြန်မာနှစ်နိုင်ငံစီးပွားရေးညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။နိုင်ငံအခြားစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးတက်လာတဲ့အခြေအနေကိုချက်သမရနိုင်ငံဝန်ကြီးချုပ်ဘာဘစ်ကဒီစီးပွားရေးညီလာခံအတွင်းမှာမိမောင်းထုတ်ပြောဆိုခဲ့ပါတယ်။ချက်သမရနိုင်ငံကနေအာရှနိုင်ငံတွေကိုတင်ပို့တဲ့ပို့ကုန်တွေ23ရာခိုင်နှုန်းကျဆင်းနေချိန်မှာမြန်မာနိုင်ငံကိုတင်ပို့တဲ့ကုန်ပမာဏကတော့66ရာခိုင်နှုန်းတိုးလာတဲ့အကြောင်းဝန်ကြီးချုပ်ဘာဘစ်ကပြောပါရယ်။ဝန်ကြီးချုပ်ဘာဘစ်မြန်မာနိုင်ငံကိုလာရောက်ဖို့တောင်းဆန်းစုကြည်ကဖိတ်ခေါ်ခဲ့တယ်လို့လာမယ့်စာအုပ်ပေါက်ရာသီမှာဝန်ကြီးချုပ်နဲ့အတူဆက်မှုနယ်ကုန်သွယ်ရေးဝန်ကြီးကာရယ်ဟာဗလီချက်တို့မြန်မာနိုင်ငံကိုလာရောက်နိုင်ပွဲရှိတဲ့အကြောင်းချက်သမရနိုင်ငံသတင်းတွေမှာဖော်ပြကြပါရယ်။ချက်ဝန်ကြီးချုပ်နဲ့ဒေါန်ဆန်းစုကြည်တို့ဟာမနေ့ကလည်းမြို့တော်ဖရက်မှာတရားတွေ့ဆုံခဲ့ကြပြီးတော့နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စတွေဆွေးနွေးခဲ့ကြတာပါဒီကနေ့မှာတော့ချက်သမရမီလော့ရှ်ဇယ်မန်နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံပြီးတော့ဒီမြန်မာတန်ယုံဖွံ့ဖွဲခန္ဓာကိုလည်းတက်ရောက်ပါတယ်1980ပြည့်နှစ်ကာလတွေတုန်းကနှစ်နိုင်ငံဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုအချိန်မှာနှစ်ဖက်ဆက်ဆံရေးပြန်လည်တည်ဆောက်သွားဖို့မျှော်လင့်တယ်လို့မြန်မာတန်ယုံအခုလိုပြန်ဖွင့်နိုင်တာဟာလေနှစ်နိုင်ငံဆက်ဆံရေးတိုးတက်မြန်မာကောင်းမွန်လာတဲ့လက္ခဏာဖြစ်တဲ့အကြောင်းဒေါန်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုမှာမျိုးသမီးတွေမဲပေးခွင့်ရဖို့အတွက်အမေရိကန်လက်တော်ကအခြေခံဥပဒေပြင်ဆင်ခွင့်ပြုခဲ့တာနှစ်ပေါင်း100ပြည့်သွားပါပြီ။ဒီခွင့်ရကအလွယ်တကူရခဲ့တာတော့မဟုတ်ပါဘူး။အမေရိကန်မှာမျိုးသမီးတွေမဲပေးခွင့်ရဖို့ကို10စုနှစ်ပေါင်းများစွာကြိုးပမ်းခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့လည်းအမေရိကန်နိုင်ငံကြီးကိုအချိန်တော်ကြာရက်ခတ်ခဲ့တာပါ။1919ခုနှစ်ဇွန်လ4ရက်နေ့မှာလက်တော်တည်ပြီးချက်ရယူခဲ့ပြီး1920မှာပြည်내တစ်ခုချင်းလိုက်သဘောတူညီချက်ကိုအတည်ပြုလက်မှတ်ရေးထိုးခဲ့ကြတာပါဒီလိုမျိုးသမီးခွင့်ရအတွက်မျိုးသမီးတွေချစ်တဲ့ဆန္ဒပြအစောင့်ငှက်ခံဆန္ဒဖော်ထုတ်ကိုကျိုးစွန်တိုက်ပွဲဝင်ခဲ့ကြတယ်လို့အောက်လက်တော်ဥက္ကဋ္ဌနန်စီပလူစီကဥပဒေပြင်ဆင်ချက်100ပြည့်ခန့်မှာပြောခဲ့ပါတယ်ခင်
အီရန်နိုင်ငံအတွင်းလူ့သမားဆန္ဒပြပွဲတွေနဲ့အစိုးရရဲ့အချင်းပြတ်ချစားမှုတွေအကြောင်းကိုသတင်းရေးသားဖော်ပြခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းခံထားတဲ့အီရန်သတင်းတောက်နှစ်ဦးတည်းကတဦးကိုမမေဆိုးနဲ့ကြော်ကြားတဲ့အမျိုးသမီးအချင်းတောင်တစ်ခုကိုအစိုးရကပို့လိုက်တယ်လို့နောက်တဦးကိုလည်းထောင်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။နိုင်ငံအနောက်တောင်ပိုင်း အဗက်စ်မြို့မှာဖြစ်ပွားတဲ့အလုသမာပြဿနာအကြောင်းကိုသတင်းရေးသားခဲ့သူစာပီတာဂါလီယန်ကိုတီဟီရန်မြို့တော်အနီးကကတ်ချက်အမျိုးသမီးအချင်းနာကိုလွှဲပြောင်းလိုက်တဲ့အကြောင်းလူ့ခွင့်ရေးအဖွဲ့အဖွဲ့ကပြောပါတယ်တီဟီရန်မြို့မှာရှိတဲ့အဗင်အချင်းထောင်မှာထိန်းသိမ်းခံထားရကနေအခုလိုထောက်ပြောင်းလိုက်ကြပါသတင်းထောက်ဂါလီယန်ဟာအဗက်စ်မြို့မြောက်ဖက်ကီလိုမီတာ100အကွာမှာရှိတဲ့ဟက်စ်တေဖန်တကြားဆက်ရုံမှာလူအားကလစာမရလို့ဆန္ဒပြကြတဲ့အလုသမာဆန္ဒပြပွဲကိုတွားရောက်ခဲ့တာကြောင့်ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲဖမ်းဆီးခံရတာပါရှင်
ဩစတြေးလျနိုင်ငံမြောက်ပိုင်းမှာသနသမတုကဟိုတယ်တစ်ခုကိုဝင်ပြီးဟိုတယ်အတွင်းတက်ခွေသူတွေကိုပြစ်ခတ်ကြတာကြောင့်ဒီနေ့၄ဦးထက်မနည်းပြေဆွန်ပြီးနောက်ထပ်၂ဦးထက်ရရခဲ့ပါတယ်။မြောက်ပိုင်းဒေသမျိုးတော်ဒါဝန်မှာရှိတဲ့အဓိကစီးပွားရေးချက်ချာရကပမ်ဆိုတဲ့ကိုအသက်၄၅နှစ်ရဲ့မြို့သားတုကသနတုတလက်နဲ့ဝင်လာပြီးတက်ခတ်ခဲ့တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။
အင်္ဂါနေ့ညဘက်ထိတ်တန့်ရသတင်းတွေကိုမှခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်သွားပါရမယ်။လွန်ခဲ့တဲ့နှစ်ပေါင်း30လောက်ကတရုတ်နိုင်ငံပီကျင်းမြို့ကတီအန်နမ်မင်ရင်ပြည်မှာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုတရုတ်အစိုးရကစစ်တပ်နဲ့တင့်ကားတွေဆေးလွတ်ပြီးတော့အကြမ်းဖက်ဖြိုခွင်းခဲ့ပါတယ်။အဲ့ဒီအကြမ်းဖက်နှိပ်ကွပ်မှုကြီးလုံးဝပေါက်ပြတ်သွားအောင်တရုတ်အစိုးရဟာစနစ်တကျဖောက်ဖျက်ဖို့ကြိုးစားခဲ့တယ်လို့နိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုမှုတွေကိုလည်းထိန်းချုပ်ထားခဲ့ပါတယ်။အဲ့ဒီအချိန်ကပစ်ခတ်မှုတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တွေ့ဆုံပြီး VOA တင်ထောက်အနာကုတ်ကတင်ပြပို့ထားပါတယ်။ကိုစော်ဝင်းလိုင်ကအပြည့်ဆုံးတင်ပြထားပါတယ်။
1989ခုဇွန်လ4ရက်နေ့မှာကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲကိုတရုတ်ကွန်မြူနစ်ပါတီကဖြိုခွင်းခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့တင်ကားရှေ့မှာရပ်နေတဲ့သူရဲ့ပုံရိပ်ဟာအထင်ရှားဆုံးတင်ကေတာတစ်ခုအဖြစ်ရှိနေကြတာပါဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ထောင်ထဲချီတဲ့ကျောင်းသားတွေထဲမှာပီကင်းတက္ကသိုလ်ကအားကစားသမားဖန်ကျန်းလဲပါတယ်လို့သူဟာအဲ့ဒီညကတင်ကားရှေ့မှာရပ်နေခဲ့သူတူဖြစ်ပါတယ
်ဆန္ဒပြတဲ့ဝေးတည်နေတဲ့သူတွေကဒီဆက်နဲ့ကြောင့်因为这个毒气的作用就晕倒了就站不住
ကျွန်တော်တို့ပတ်လည်မှာအစိမ့်ငွေတွေနဲ့ပြည်နေတာကြောင့်ကျွန်တော်အတန်းပေါ်တယောက်ကမေ့လေသွားပါတယ်။သူမကိုကျွန်တော်လမ်းဘေးကိုတည်သွားဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီအချိန်မှာမိဘငွေတွေချာမှာကျွန်တော်စီလာနေတဲ့တင်ကားကိုတွေ့လိုက်ရပါတယ်။ကျွန်တော်တိလိုက်တဲ့အချိန်မှာအရန်ကိုနောက်ကျသွားပါပြီ။တင်ကားတွေကကျွန်တော်ခြေကိုတက်ကြည့်လိုက်ပါတယ်။ဒါပေမဲ့ကျွန်တော်ကကံကောင်းသူပါ။တခြားသူတွေကတော့တင်ကားတွေအောက်မှာလုံးဝအခြေခံလိုက်ရပါတယ်
။လာပေါင်းများစွာတင်းမာမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တေအုပ်စုရကအဲ့ဒီလိုအကြမ်းဖက်ဖြိုခွင်းခဲ့တာပါ။အဲ့ဒီညအထိတန်ပေါင်းများစွာသောတရုတ်နိုင်ငံသားတွေနိုင်ငံတော်ဝန်ငင်းကြံစွာဆန္ဒပြနေကြတာကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့တာဖြစ်ပါတယ်။ဒါဟာတရုတ်နိုင်ငံရဲ့အနာဂတ်ကိုပြောင်းလဲပစ်လိုက်တာဖြစ်ပေမဲ့အစိုးရရဲ့တင်းကျပ်တဲ့စဉ်စားဖြတ်တောက်မှုတွေကြောင့်ခနစ်ခေတ်လူငယ်အတော်များများကဒီကိစ္စကိုမသိကြတော့ပါဘူး။ချီအီကာဟာ1990ခုနှစ်မှာမွေးဖွားခဲ့သူတူဖြစ်ပြီးမကြသေးခင်ကပဲတီအန်နမင်အရေးအခင်မှတ်တမ်းဗီဒီယိုကိုတငယ်ချင်းတွေနဲ့ကြည့်ခဲ့သူပါ။ဖြစ်ရမှန်ကိုသိလိုက်ပေမဲ့လည်းသူ့ရဲ့သဘောထားပြောင်းမသွားခဲ့ဘူးလို့သူကပြောပါတယ်။
我觉得我们呀就是一群不太爱发表异议论的人。
အဲ့ဒါကြည့်ပြီးတော့ကျွန်တော်တို့ဘာမှမလုပ်ဖြစ်ခဲ့ဘူး။ကျောင်းသားတွေကဒီကိစ္စမျိုးကိုမပြောကျင်ကြသလိုခွေးမွေ့လင်းလင်းဆွေးနွေးလို့တဲ့ဆန္ဒလည်းမရှိကြပါဘူး။ဒီနိုင်ငံဟာသူတို့နဲ့ဆိုင်နေဆိုတဲ့သဘောထားမျိုးကျွန်တော်အတန်းပေါ်တွင်မှာမရှိကြပါဘူး
။ဒါပေမဲ့ Kissinger Institute ကတရုတ်ဆိုင်ရာကြွန့်ကျင်သူ Michael Davis ကတော့တရုတ်ကျောင်းသားတွေဟာနိုင်ငံရေးစိတ်မဝင်စားတာမဟုတ်ဘူးလို့ပြောပါတယ
်။ There's a sort of pragmatism on the other side of that we can't really do anything to change this. So that they
မရဘာမှလုပ်လို့မရနိုင်ပါဘူးဆိုတဲ့အယူအဆရဲ့တခြားတစ်ဖက်မှာနောက်ထပ်အယူအဆတစ်မျိုးရှိနေပါတယ်။သူတို့အနေနဲ့လမ်းမတွေပေါ်ထွက်ဆန္ဒပြနေကြတာမဟုတ်ပေမဲ့ပိုပွင့်လင်းတဲ့လူအဖွဲ့အစည်းကိုရောက်အောင်သွားနိုင်ဖို့တခြားနည်းလမ်းရှိတယ်ဆိုတာသူတို့သိနေပါတယ်။
1989ခုနှစ်မှာဖြစ်သွားခဲ့တဲ့တပ်ဖြတ်မှုတွေအတွက်တရုတ်အစိုးရအနေနဲ့တောင်းပန်ဖို့နိုင်ငံတကာအတိုင်းအဝိုင်းနဲ့ပြပရောက်တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါ။ဒါအပြင်တရုတ်အစိုးရကဆက်လက်ကျူးလွန်နေတဲ့လူခွင့်ချိုးဖောက်မှုတွေအတွက်အမေရိကန်လိုနိုင်ငံမျိုးကကုန်သွယ်ရေးကိုအသုံးချပြီးဖိအားပေးတယ်လို့ပြောပါတယ်။ဒီကိစ္စကိုမေ့မထားတဲ့ကြောင်းအမေရိကန်နိုင်ငံရေးဌာနက Morgan Ortega's ကလည်းအခုလိုပြောပါတယ်။
But I think the US has called for and we will continue to call for as have others in the international community a full public
accounting. အတက်ခံရတဲ့သူတွေ၊ဖမ်းဆီးခံရတဲ့သူတွေ၊ပျောက်ဆုံးနေသူတွေအတွက်တာဝန်ခံမှုရှိရမယ်ဆိုတာကိုအမေရိကန်ကရောနိုင်ငံတကာအတိုင်းအဝိုင်းကပါတောက်လျှောက်တောင်းဆိုနေကြတာပါ။ဒါကိုမေ့မထားသင့်ပါဘူး။ဒါဟာလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပါတယ်
။ဇွန်လ4ရက်နေ့ပတ်လည်နေ့မတိုင်ခင်တရုတ်အာဏာပိုင်တွေကဒါဇင်နဲ့ချီတဲ့လူတွေကိုဖမ်းဆီးခဲ့တယ်လို့ဒီအကြောင်းပြောဆိုနေကြတဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့ပါတယ်။တရားနည်းမင်းအကြောင်းပြောဆိုမှုတွေဟာခေါင်းဆောင်တွေအပေါ်ယုံကြည်မှုကျဆင်းတာကိုပြသတဲ့သဘောဖြစ်တာကြောင့်သမ္မတရှီကျင်းဖင်ကစဉ်စားဖြတ်ခိုင်းတာလို့ Michael Davis ကပြောပါတယ
် I think they know that as a society becomes richer as their society is becoming richer
ဒီလိုမှုအတိုင်းဝိုင်းကချမ်းသာကျော်လာတာနဲ့များဒီမိုကရက်တစ်ပုံစံနဲ့အစိုးရစနစ်ကိုပြောင်းဖို့အခြေအနေတွေဖန်တီးလာတယ်လို့ယူဆနေကြပါတယ်ဒါ ဒါကြောင့်လည်းအစိုးရကတင်းကျပ်နေတာပါ။အလျှော့ပေးလိုက်ရင်ကွန်မြူနတီပါတီကိုချိန်ချောက်လာမယ်လို့သမရရှိကယူဆနေတယ်ဆိုတာထင်ရှားပါတယ်
။တရားနေမင်းဆန္ဒပြပွဲနှစ်ပတ်လည်အခမ်းအနားကျင်းပခွင့်ကိုတရုတ်အစိုးရကပိတ်ပင်ထားပေမဲ့ဆန္ဒပြပွဲမှာကိုယ်တိုင်ပါဝင်ခဲ့သူဂျန်လီယန်းတို့ကျင်းပတဲ့ဝါရှင်တန် DC နဲ့တခြားနေရာတွေမှာပြုလုပ်တဲ့နှစ်ပတ်လည်အခမ်းအနားတွေကိုကြည်ချင်းအပြင်ဒီကိစ္စကိုနိုင်ငံတကာကမေ့မသွားဘူးဆိုတာသိတာပါတယ်
။ You know the mission remains undone. We have to continue.
ကျွန်တော်တို့ရည်မှန်းချက်မအောင်မြင်သေးပါဘူးကျွန်တော်တို့ဒီနေရာကိုလာပြီးမပြီးသေးတဲ့ဒေါ်လာရေးကိုဆက်လုပ်ရအောင်မယ်ဆိုတာပြသနေတာပ
ါဆန္ဒပြပွဲအတွင်း6လောက်ကိုတန်ကြက်ကကားနဲ့အကြိတ်ခံလိုက်ရပြီး6လောက်ဖြတ်ခံလိုက်ရတဲ့ဖန်ဇန်းကလည်
းဂျင်းပါကိုလာ30年我希望人们永远记住这么一个惨剧
30ကြာသွားပြီမဲ့ဖြစ်သွားခဲ့တာတွေကိုမမေ့ကြသေးသလိုလူတွေမေ့မသွားအောင်သူတို့ဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်တရုတ်အစိုးရအရာရှိတွေကတော့တရားနေမင်းအကြောင်းပြောကြရင်ဝေဖန်မှုလုံးဝမရှိပါဘူးတရုတ်ကာကွယ်ရေးဝန်ကြီးဝေဖန်ဟာကလည်းအခုသတင်းပတ်အတွင်းစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာအခမ်းအနားတစ်ခုမှာအစိုးရရဲ့ရည်ရည်ချက်ကိုထားလောင်းပြောဆိုခဲ့ပြီးတရားနေမင်းအရေးခင်းကိုအကြမ်းဖက်ဖြိုခွင်းခဲ့တာမှန်ကန်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်လိုက်ပါရှင်အခုတော့ပြည်တွင်သတင်းတွေဖတ်ဆက်ရအောင်ပါရခိုင်ပြည်နယ်မင်းပြမြို့နယ်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲတွေကြောင့်အရက်သား6ဦးထက်မနည်းသေဆုံးပြီး9ဦးဒဏ်ရာရခဲ့ကြောင်းဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါရယ်တိုက်ပွဲတွေကြောင့်ရန်နဲ့ချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြတာပါမင်းပြမြို့နယ်ကစီအေတင်မမိုးနောက်ဆုံးအခြေအနေကိုတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါတိုက်ပွဲတွေနေ့ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့မင်းပြမြို့နယ်စပရာကျေးရွာမှာမနေ့ညနေပိုင်းကစစ်ဘေးရှောင်ရွာသားတွေခုံလုံရာဘုံကြီးကျောင်းတွင်လက်နက်ကြီးကြီးကြားရောက်ပေါက်ပွဲဆက်လို့ရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရရွာသားတွေကိုမင်းပြစေယုံနဲ့စစ်တွေစေယုံမှာစေကူတနေတာဖြစ်ပြီးသူတို့ရဲ့ကျမ်းမာရေးချင်းတွေတိုးသက်မှုရှိနေတယ်လို့မင်းပြမြို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်စစ်တွေရောက်သွားတဲ့နေရာလေးအဆင်ပြေတယ်ဒဏ်ရာပြင်းလို့ရောက်သွားတဲ့သူတို့လည်းနေနေဆက်တာပေါ့ကူကြတယ်ဒီမှာမင်းပြစေယုံမှာကြီးတဲ့လူကတော့သူတွေကနိုင်တာတို့နေနေဖြေကြည့်ကြတယ်မင်းပြစေယုံမှာဖနှုတ
်ဒေဆုံးသွားတဲ့ရွာသား6ဦးကိုတော့ဒီကနေ့မင်းပြမြို့နယ်သုတ်တံမှာတကြိုခဲ့တယ်လို့လည်းသူကဆိုပါတယ်ဒေသခံရွာသားတွေကတော့တပ်မတော်ကနေလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ပြောဆိုပေမဲ့ဒီပစ်ခတ်မှုမှာနှစ်ဖက်တပ်ဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်ချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ
်အနည်းငယ်ကျွန်တော်တို့သက္ကတာဝန်ကျင်တာမှာပြည်တွင်းဖြစ်တဲ့အပေါ်မှာသက္ကတာကြီးရွာတွေကနေပြီးတော့မှာအေးကောင်းကင်းမှုရွာတွေကဒီလိုပဲရွာဝေါ်ခြေခံပြီးတော့မှာဖြစ်တဲ့အခါမှာသူပြစ်ကူပြီးဖြစ်တာပေါ့ရွာသားတွေကြံရတယ်လို့လည်းကျွန်တော်တို့ကြားတယ်ဒါပေမဲ့ရွာဝခြေခံပြီးဖြစ်တဲ့အတွက်ကြောင့်မို့လို့သူပြစ်ကူပြီးဖြစ်တဲ့အခါမှာဟာလားဘယ်ဒီကြောင့်မှန်နေပါ냐ဆိုတော့ကျွန်တော်တို့ကဒါတော့ဘာသာနာနာပြောနေ
တိုက်ပွဲဖြစ်ပွားပြီးမနေ့ကနဲ့ဒီနေ့မနက်မှာမင်းပြမြို့တွင်စပရာနဲ့ဗိတ်တောင်ကြီးရွာကဆစ်ဆောင်300ခန့်ရောက်ရှိနေတယ်လို့ဦးသိန်းထွန်းကဆက်ပြောပါတယ
်။မင်းပြမြို့မှာဆစ်ဆောင်မနေ့ကရောက်တာဒီနေ့မနေ့ကရောက်တာဆိုရင်300နီးကမ္ဘာဖြစ်နေစပရာရောရဲ့ဗိတ်တောင်ရဲ့အားအားပါပါပါ။ဒီနေ့နေ့မှာလည်းကြီးတယ်။စေတနာရှင်လူတွေကပေါင်းပြီးတော့တွေ့ဝဲထားတယ်။မြို့နယ်အုပ်ချုပ်ရေးမှူးကစီမံပြီးတော့သူတို့ဟိုတာရဲတာရဲကိုလည်းဆောင်ရွက်ပေးပေးနေတယ်
ထားခြင်းကြံရှိတဲ့ရွာသားတွေနဲ့မင်းဖူးကျေးရွာကရွာသားဆောင်ကျော်ဟာလေမင်းပြမျိုးရဲ့မြောက်ဖက်မိုင်30กว่าမှာရှိတဲ့ပလဲတောင်ရွာဘက်မှာစစ်ဘေးသိမ်းရှောင်နေရတယ်လို့မင်းပြမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစစ်နိုင်ကပြောပါတယ်
တဲ့နယ်လူတွေကမင်းဘူးပဲထွက်ပြေးရဲ့မင်းဘူးမှလည်းမင်းဘူးကလည်းဆက်ပြီးထွက်ပြေးတော့ဆက်တဲ့ပလဲတောင်ပဲရောက်သွားမင်းဘူးကလည်းဆက်ပြီးကလေးရဲ့ညတော့လူတစ်ထောင်လောက်ပေါ်ချောင်းလာတဲ့ပြည်ရွာကနေပါပေါ့ဒီကူကြီးဟိုဘက်ကြီးကြတယ်မြို့လည်းမလားရဲတော့တကယ်ကို
မနေ့ကညနေပိုင်းမှာမြောက်ဦးမြို့နယ်ညောင်ပင်လှကျေးရွာဘက်မှာစစ်လက်ကြံပုံးပောက်ွဲလို့ရွာသားတို့တိတ်ဆုံးပြီး3ဦးတန်ရရရှိခဲ့တယ်လို့ညောင်ပင်လှရွာခံလူကပြောပါတယ်
။မောင်တော်ခုတာနဲ့တောင်သားမှာအမမိုင်းကျလို့မိုင်းတုံးရခဲ့တယ်အဲ့ဒါကိုရောပြင်းသားမှာလည်းဒါနဲ့အဲ့မိုင်းကိုခောက်ကြည့်တာကွဲတော့တယ်နဲ့ခောက်ကြည့်တဲ့လူကတော့ပြေပြီပေါ့သူရဲ့မိန်းမလည်းတရားရတယ်နောက်နှစ်ယောက်လည်းတရားရတယ်ပေါ့မိန်းမ3ယောက်ကတရားရတယ
်ဆွန်လ3ရက်နေ့ညနေပိုင်းကအင်းရွက်ခုချာသွားစဉ်တောင်ချေကြီးမှာမပေါက်ကွဲသေးတဲ့ဘုံဒီသလုံးကိုတွေ့ရှိလို့ဓာတ်နဲ့ချက်ကောက်ကြည့်ရကနေဘုံဒီပေါက်ကွဲခဲ့ပြီးဥဝင်းလိုက်ဆိုသူကနေတိတ်ဆုံးသွားတယ်လို့အမျိုးသမီး3ဦးကလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒဏ်ရာရရှိသူတွေကိုညှပ်သွင်းခြင်းမြောက်ဦးစေယုံကိုပို့ဆောင်ပေးခဲ့ပြီးအခုသူတို့ရဲ့ကျမ်းမာရေးချင်းတွေစိုးရင်စရာမရှိတော့ဘူးလို့မြောက်ဦးမျိုးနယ်စေယုံကဒေါက်တာခင်မောင်ရင်ကပြောပါတယ
်ကျွန်တော်ရှင်းရတာတော့မြို့သူ3ယောက်ရောက်ပါတယ်နေရာချင်းနဲ့တယောက်ကတော့နည်းနည်းလေးတွေးတွေ့ညာလို့ကျွန်တော်တို့မင်းကတော့ကုသမှုသေးပြီဒီမနေ့တော့အခြေအနေပြန်တည်နေတော့ပြီကျန်တဲ့နှစ်ယောက်ကတော့ဟိုလုံးဝကောင်းတယ်ခင်းကြည့်တဲ့နေရာမှာမြို့သားတယောက်တည်တယ်လို့ကြားပါတယ်ကျွန်တော်ရှင်းလို့အလောင်းအောင်လို့ယူလာတာတော့မရှိပါဘူး
Bondi Kayada Niyaha, Lenagan Puerto, Chibu Nidanta Niyale, Chipare, Leshi Yakan Binet Wima, Yama Tamarone, Yakan E. Lenagan Puerto Ja, Taipuri, Pianas, or Pipuan in the Lu, Taipuchi Wa Mutu, Ayata, Tika Tiso Mudi, Mabia Lanibare, Napati Puerta Taipuri, Dilu Yadari, Tika Mudu Guro, Lenagan Puerzi Vega, Chang Shabi, Tawan Yutin Nelu, Pitu Tokusle, Usen Nang up Yovare.
I was able to get a little bit of a
Bigger Mila Sanga, Chow Tanya, Yara Tonga Nivago, Setagani, Pansi Tasendwe, Yapan Tika Mubi Pilu, Lucha Ute Sumi, Si Utaya Yashi Kevare, Mila Sagoya Niga, Chow Tomune, Miao Fong Jiwane, Mala Jiwaja, Pika Taka Mubi Wakelu, Atta Senevia, Changu Dute Sumi, Senea Klinga Tone, Lujidu, Tika Tanya Yashi Kevare, Ibrela Toya Nigale, Purida Mune, Sandin Chang Tong Nanda Wima, Tamrogani, Lijang Pika Muja, Muslim Yara Ngau Temanete Zumi, Satu Utaya Yashikevare, Tirakanigaro, Taiwan Chipwara Mumhobe, Tamro Vega Tamin Pika Dalu, Susu Mudu Sinidalu, Tamro Vegaro, E. Puerigani, you are doing a cargo you beat Takalu, Ganle Pika Taki Delu, Josu Kevare, Mia.
Nango Imashi. တော်တော်များများရှင်ရှီခိုင်ပြည်နယ်မြောက်ပိုင်းမှာလုံခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူအခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာတွေကတောင်းဆိုလိုက်ကြပါတယ်လူအခွင့်ရေးချိုးဖောက်မှုတွေအစပြုခဲ့တဲ့ဖြစ်ရတဲ့ကြုံခဲ့ရတဲ့2019ခုနှစ်ကဖြစ်ရတဲ့အတွက်အောင်မြင့်ပွဲအခမ်းအနားတွေနဲ့ဆန္ဒပြပ
ဒီကနေ့မှာတော့ ဥပဒေမဲ့တပ်ဖြတ်မှုအပါအဝင်လူခွေချိုးဖောက်မှုတွေနောက်နောက်မပေါ်ပေါက်ရအောင်နဲ့နေတာခေရသူတွေအတွက်တရားမျှတမှုရရှိရေးဘေးကင်းလုံခြုံမှုရှိရှိနေရရေးပြန်လာရေးတွေအတွက်မြန်မာအစိုးရထိတ်တန်းကောင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးမင်းရဲ့ပါဝင်ကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝိုင်းကိုအိတ်ဖွင့်ပေးစာပေးပို့ခဲ့ကြောင်းဘာလုခ
dima doko le saka aditi ma wane bo akana bo wane bo akana chimba da chi de na yakan je ne ta ko lo ma runya musle ya bo mya zo pa che khan ya di mo chulo do de go aye yu so ya bo atwe o na dilin yo na ma chi de ya asina ne ne ka pe song chau to bo atwe chanaro a
2012ခုနှစ်ကလေးကတင်းဆောင်လာရတဲ့ဒုက္ခတွေရော2019အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေပြည်တော်လက်မှုတွေအတွေ့ထွက်ပြေးလာရတဲ့ဒုက္ခတွေပါစုပေါင်းပြီးရခိုင်မှာဖြစ်သွားတဲ့အကြမ်းဖက်ပြည်ပခါတွေအတွေ့လူခွေချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုကြတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar လီကကုတုဘလောက်ဒုက္ခတွေစခန်းတွေရိုဟီဂျာဒုက္ခတွေဥမ္မမောင်ကပြောပါတယ
်။ကာလိုကလီမာလေးလုပ်တယ်၊တင်ခါလီမာလေးလုပ်တယ်အပေါ်မှာရှိတဲ့ဟိုကလေလေတာစကင်မှလည်းလုပ်တယ်ဥစည်းပန်းစကင်မှလည်းစကင်တိုင်းမှလုပ်တယ်အဓိကဒီမှာကျွန်တော်ဟိုကလေနှထုံးစင်းနေကိမှာဟိုဂျုံလာထုံးရနေမှာကျွန်တော်ဤရေငုံကဒီအစ္စလာမ်ဘာသာရဲ့ကောင်းဆောင်ဆေယုတောင်ကုန်းမှာတက်တက်ခင်ရတဲ့ကိစ္စတွေနဲ့ကျွန်တော်ဂျုံလာထုံးရနေမှာစတင်ပြီးတော့ဖိုက်ဖွားခဲ့တဲ့ကိစ္စတွေနဲ့ဆက်လက်ပြီးတော့ကျွန်တော်အခုတိကျွန်တူလာရတဲ့ကိစ္စတွေကိုကျွန်တော်နိုင်ငံတကာကိုဒေါ်လေကောင်းမှမဆူရတော့လည်းကျွန်တော်ဤရမ်းမြတ်သားမှုကိုရောက်ဖို့အတွက်ကျွန်တော်ဤအဲ့ဒီဟိုကောင်းစီမှာလည်းကျွန်တော်ရေဟိုတယ်ကိုစတင်မှာလည်းရေးကြရစီအဲ့ဒီဟာကိုကျွန်တော်န မဆူရဆရာနဲ့တခြားဟောနိုင်ငံတကာ process ကကျွန်တော်တို့အဲ့ဒါကိုတောင်းဆိုသွားတာပေါ့
အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာရာသီဥတုဒဏ်ဆိုးဝါးစွာရင်ဆိုင်တရတယ်လို့စားတဲ့ရိခါနဲ့တောက်တုံးရေကလည်းအခက်အခဲဖြစ်နေကြတဲ့အတွက်သူတို့အတွက်လုံခြုံစိတ်ချစွာနေရရေးပြန်ရရေးမြမအစိုးရဘက်ကအမြဲဆုံးအလေးထားဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကလူလာကြဥပမုံကပြောပါတယ
်ဒီမှာရှိတဲ့လူတွေကအခုကျွန်တော်ဒီမှာလည်းမူလီဝါစိုက်ရှင်နေလည်းမကောင်းပါဘူးဒီမှာနေနေပူကြရင်တော့ခင်းတဲ့နေပူနေချားတယ်အပြင်မှာဒီမှာကျွန်တော်တို့လုံးဝမနေကြဘူးကျွန်တော်တို့မူလနိုင်ငံဖိုက်တဲ့မြန်မာနိုင်ငံကိုပဲပြင်ချင်တာအခုတော့ကစကဲမှာခက်ခဲမူရစီဖိုက်တာတော့ကျွန်တော်တို့မှာအမတန်မှခက်ခဲတဲ့နေရာဒီမှာမေးပြုံမှုတွေလည်းများလာတယ်ဒီမှာလူတွေလည်းမူတိုင်းလည်းဒီနည်းလကိုမူရနေပြီမူတိုင်းလည်းချနေပြီနည်းနည်းဟောမူဟောလည်းထိုင်နေပြီဒီမှာကျွန်တော်တို့ကုတိုင်းဒီမှာဆက်ဂျုံတဲ့ဟာကိုကျွန်တော်တို့ပြောမယ်ဆိုလို့ဆိုရင်ကျွန်တော်တို့ဒီမှာသမားရီတော်မနေရှင်မှုကျွန်တော်တို့ကုနိုင်ငံကိုပဲပြင်လို့ရှိနေပါဘရောမြမအစူရကဆက်ပြီးတော့ဘာလို့မှလဲဆိုတော့ကျွန်တော်ဆောင်းမွန်ဆောင်းမြန်ပြီးတော့နေကြတာပေါ့
ရိုဟီဂျာဆိုတဲ့အပြည်ကိုတရားဝင်အသိမဲ့ပြုလက်ခံပထားတဲ့မြမစစ်တပ်ရဲ့အစိုးရကတော့ဒုက္ခသည်တွေနဲ့နိုင်ငံတကာကဆွဆွဲနေသလောက်လူခွေချုပ်ပေါမှုတွေကျူးလွန်ခဲ့တာမရှိကြောင်းရေးဆိုထားပြီးတော့ကျူးလွန်သူတွေကိုအရေးယူခဲ့တာတွေရှိကြောင်းကိုလည်းပြောဆိုထားပါတယ်ရှင
်မဆွမွန်တင်ပြတော့တာပါရှင်အခုတော့မစိုးရိမ်တိုက်တက်စရာတော့ဦးဝေရသူကိုဒီကနေ့မှာပဲတရားရုံးကတရားခံပြေးအဖြစ်တက်မလိုက်တဲ့တရင်တင်ပြမှာပါနိုင်ငံတော်အကြီးညိုပြက်စီမှုနဲ့တရားစွဲခံထားရတဲ့မစိုးရိမ်တိုက်တက်စရာတော့ဦးဝေရသူကိုဖမ်းမရမ်းသက်တမ်းပြည့်တဲ့ဒီကနေ့မှာပဲတရားရုံးကတရားခံပြီးအဖြစ်တက်မှတ်လိုက်ပါတယ်။ဖန်ဗရန်ထုတ်ခံထားရတဲ့ဥဝီရသူကတော့ဆက်လက်ရှာဖွေနေဆဲဖြစ်ကြောင်းလဲရဲတပ်ဖွဲ့ကပြောပါတယ်။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်
။ရန်ကုန်မြို့မှာမေလ5ရက်နေ့ကဟောပြောကြရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင်းနှစ်လေးကာကြီးနဲ့တရားစွဲဆိုခံထားတဲ့ဥဝီရသူဟာဖန်ဝန်တက်တန်းကျော်လွန်သွားခြင်းအထိဖမ်းဆီးရမိခဲ့တာမရှိခဲ့တဲ့အတွက်ရန်ကုန်တိုင်းနောက်ပိုင်းခရိုင်တရားရုံကရာဇဝတ်ကျင့်တုံးမှုတွေပုံမှန်5တင်းနှစ်ရတရားခံပြေးဖြစ်ကြေညာလိုက်တာဖြစ်ပါတယ်။ဖန်ဝန်တက်တန်းပြည့်တဲ့အချိန်ထိဖမ်းဆီးရမိတာမရှိသေးတဲ့အတွက်တရားသူကြီးကတရားခံပြေးဖြစ်ဖမ်းဆီးဖို့အမိန့်ထုတ်ပေးခဲ့တာဖြစ်ပြီးဥဝီရသူကိုဆက်လက်ရှာဖွေနေကြောင်းလည်းဒုတိယရဲမှူးကြီးမျိုးသူစုကVOA ကိုပြောပါလေ
။ဟုတ်ကဲ့ကျွန်တော်တို့ဝရမ်းဖက်ထုတ်ပြီးထားပါတယ်ရဲတပ်ဖွဲ့ကိုတရားရုံးနဲ့ပြောတယ်။ကျွန်တော်တို့ရဲတပ်ဖွဲ့ကဒီဝရမ်းကိုဒီစစ်မှတ်ထားတဲ့ကာလတွေမှာအတိအကျမှတ်ဖို့ကျွန်တော်တို့ဆက်လုပ်ပါမယ်ခင်ဗျ။ကျွန်တော်တို့ကဝရမ်းတော့ဒီနေရာတွေကိုကျွန်တော်တို့ကတိကျကိုတွေ့လုပ်နေရပါလေ။နှက်ရှာနေရပါလေ။အခုလည်းဝရမ်းထက်ရတယ်ဆိုတော့ထက်ရှာဖို့ပြန်ဟော
နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်တင်းနှစ်လေးကာကြီးနဲ့ရင်ဆိုင်နေရတဲ့ဦးရသူပေါ်တရားရုံးကတရားခံပြေးဖြစ်သတ်မှတ်လိုက်ပြီးရာဇဝတ်ထွေထွေအမှုထပ်တိုးဖွင့်လိုက်တဲ့အတွက်အမှုနှစ်ခုရင်ဆိုင်ရမှာဖြစ်ပါတယ်။နောက်ထပ်တိုးလိုက်တဲ့အမှုတွေကံကက်ရှင်ကိုတိုင်တရားရုံးကိုရောက်လာမယ်ဆိုရင်တော့အမှုကိုပိတ်သိမ်းပြီးနိုင်လို့ငွေဒဏ်ဖြစ်စီထောင်ဒဏ်ဖြစ်စီချမှတ်နိုင်ပါတယ်။တရားရုံးကတရားခံပြေးဖြစ်သတ်မှတ်လိုက်တဲ့အတွက်နောက်ဆက်တွဲကြုံရနိုင်တဲ့ဥပဒေကြီးရဲ့အကျိုးဆက်တွေကိုတော့တရားလွတ်တော်ရှိနေဦးခင်မောင်မြင့်ကအခုလိုရှင်းပြပါတယ်
ရာဇဝတ်ကြေဆုံးဥပဒေပုံမှန်910ရာရာဇဝတ်အထွေထွေအမှုဖွင့်လိုက်တဲ့အတွက်တိဥရသူသည်တရားခံပြေးဖြစ်သွားပြီနှစ်ချက်ကသူ့ရဲ့မျက်ကွယ်မှာအမှုကိုဆက်ပြီးစစ်ဆေးခွင့်ရှိသွားပြီနောက်တစ်ခါဒီမြန်မာနိုင်ငံအရရမှာရှိတဲ့ရဲစခန်းတွေအလုံးကရောဒီတည်သူလူထုတွေကရောဥရသူကိုတွေ့ရှိတဲ့နေရာမှာဖမ်းဆီးပြီးတော့သူအနည်းဆုံးရဲစခန်းကိုအနှံခွင့်ချသွားပြီပေါ့အဲ့လိုအကျိုးတရားမှုရှိပါတယ်
ဆရာတော်ဦးဝီရသူဟောပြောခဲ့ရတဲ့ပတ်သက်ပြီးရန်ကုန်တိုင်းတန်ခါနာကအဖွဲ့ကဩဝါဒပေးဖို့ခေါ်ယူခဲ့ပေမဲ့အကြောင်းမျိုးမျိုးကြောင့်ဩဝါဒပေးမယ့်အစီအစဉ်ကိုဆိုင်းငံ့လိုက်ပြီးဆရာတော်ဒီဩဝါဒပေးတာကိုမလိုက်နိုင်ဘူးဆိုရင်တန်ခါအဖွဲ့ကြီးဆိုင်ရာဥပဒေနဲ့တရားစွဲဆိုသွားမယ်လို့လည်းသာသနာရေးနေရှင်ကြီးမှုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံတော်တမနာရုံပြောခွင့်ရဦးစောထေကတော့ဦးဝီရသူကိုအရေးယူဖို့အစိုးရအုပ်ချုပ်ရေးပိုင်းကရန်ကုန်တိုင်းဒေသကြီးအစိုးရကိုတရားစွဲဆိုခိုင်းတာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကနေစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီစလုံးပေါင်းတွေကတော့ INTEL SAT 17နဲ့MEA SAT 3တို့ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီကနေ9နာရီခွဲတိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေညီ VOA ရဲ့ Internet ဆာမျက်နှာမှာလည်းဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇွန်လ4ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ1925နဲ့30နဲ့အပြင်လိုင်းလက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခံကိုနားဆင်ကြမှာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
အမေရိကန်ဆိုရကအီရန်ရေးကိုဆက်အာရုံစိုက်နေပြီးအီရန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အစီအစဉ်ရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်။ကြီးခဲ့တဲ့သတင်းပတ်လွှတ်တော်အားလုံးရဲ့ကြီးမှာပဲအရှေ့လယ်ပိုင်းဒေသအီရန်ရဲ့ချိတ်ချောက်မှုအန္တရာယ်နဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုအဆိုရကတီးသန့်တွေးဆရင်းအချင်းချုပ်ရှင်းလင်းပြောဆိုတာတွေလုပ်ခဲ့ပါတယ်။အီရန်ကိုစီရေးရာအင်အားပြတုံ့ပြန်တယ်လို့အီရန်ဘက်ကအချိန်မရွေးအန္တရာယ်ပြုလာနိုင်ခြင်းရှိတယ်ဆိုပြီးအမေရိကန်အစိုးရကပြောဆိုနေတဲ့သတင်းပတ်အနေငယ်အတွင်းမှာပဲအီရန်နဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်တာပ
ါ We're prepared to engage in a conversation with no preconditions. We're
ဒုတင်ကန့်တချက်ဘာမှမထားပဲဆွေးနွေးစကားပြောနိုင်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်ကျွန်တော်တို့ဘက်ကဆွေးနွေးဖို့အစဉ်သစ်ရှိပါတယ်ဒါပေမဲ့လည်းအီရန်သမ္မတနိုင်ငံအီရန်တော်လှန်ရေးတပ်တွေရဲ့ဆိုးရွားတဲ့လုပ်ရက်တွေအခြေခံအဖြစ်ပြောင်းလဲဖို့အမေရိကန်ဘက်ကကြိုးပမ်းမှုတွေကတော့ဆက်ရှိနေမှာပ
ါဆွစ်ဇာလန်နိုင်ငံကိုတွားရောက်တဲ့ခီးစဉ်အတွင်းဝန်ကြီးပွန်ပီယိုပြောဆိုတာပါဆွစ်ဇာလန်ဟာတင်းမာနေတဲ့အမေရိကန်နဲ့အီရန်ဆိုရကြားကြားဝင်ညှိနှိုင်းပေးနိုင်တဲ့အနေအထားရှိတဲ့နိုင်ငံဖြစ်သလိုအမေရိကန်အတွက်ကျိုးဆောင်ဖြစ်ရပ်တည်နေတဲ့နိုင်ငံလည်းဖြစ်ပါတယ်ဒါပေမဲ့လည်းအီရန်ဘက်ကတော့သမ္မတထရန့်ဆိုရအနေနဲ့အီရန်ပေါ်ဆက်ပြီးဖိအားပေးနေသမျှအမေရိကန်နဲ့ဆက်ဆက်ညှိနှိုင်းမှုဆိုတဲ့ကိစ္စကိုအီရန်ဘက်ကစိတ်ဝင်စားပုံမပြတဲ့အကြောင်းတုံ့ပြန်နေတာပါ ABC ရုပ်သံနဲ့တွဲဆုံမေးမြန်းခန်းမှာအီရန်နိုင်ငံဂျာယီဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကသမ္မတထရန့်ရဲ့လုပ်ပုံကိုင်းမှုတွေကအိမ်ရောင်းဝယ်ကိစ္စတွေမှာအလုပ်ဖြစ်ကောင်းဖြစ်နိုင်ပေမဲ့အီရန်နဲ့ဆက်ဆက်ညှိနှိုင်းမှုမှာတော့မအောင်မြင်နိုင်ဘူးလို့ဝေဖန်ပြောဆိုသွားပါတယ်
I've said it before threats against Iran never work
ကျွန်တော်အရင်ကလည်းပြောခဲ့ပါတယ်အီရန်ပေါ်ချင်းချောက်တာကဘယ်တော့မှအလုပ်မဖြစ်ပါဘူးအီရန်ကိုမချင်းချောက်ပါနဲ့လေးစားမှုကိုပြဖို့ကြိုးစားပါဒါဆိုအလုပ်ဖြစ်ပါလိမ့်မယ
်အီရန်အနေနဲ့ဘာလုပ်မယ်မလုပ်ဘူးဆိုတာတွေကိုသမ္မတထရန့်ဘက်ကထင်ကြေးမျိုးမျိုးနဲ့ပြောဆိုနေတဲ့ကိစ္စတွေကိုတော့သူ့အနေနဲ့တုံ့ပြန်မပြောလို့ဘူးလို့အီရန်နိုင်ငံဂျာယီဝန်ကြီးကပြောပါတယ်ဒါပေမဲ့လည်းသူတို့ဘက်ကလေးနဲ့ထားပြောချင်တာကပါရှန်ပင်လယ်ခွေ့မှာအီရန်တပ်တွေရဲ့လှုပ်ရှားမှုတွေကိုဘယ်လိုဟန်တားတာမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့ဆိုပါတယ
် Just imagine if Iran were to come to California of course.or were to come to Florida coast.
How ပါရှန်ပင်လယ်ကွေ့လို့ပြောတာအကြောင်းရှိပါတယ်။တကယ်လို့အီရန်တပ်တွေကယ်လီဖိုးနီးယားကမ်းခြေနားရောက်လာတယ်၊ဖလော်ရီဒါကမ်းခြေနားရောက်လာတယ်ဆိုရင်အမေရိကန်ဘက်ကဘယ်လိုခံစားရမလဲ၊ဘယ်လိုတုံ့ပြန်မလဲဆိုတာစဉ်းစားစီချင်ပါတယ်
။အီရန်ရဲ့နျူကလ িয়ার အရေးနိုင်ငံတကာရရှိထားတဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ခဲ့တာပါ။နှစ်နိုင်ငံကြားပြည်ပြည်စုံတဲ့ပူးတွဲလုပ်ငန်းစဉ်ချမှတ်ရေးသဘောတူညီချက်တွေလိုအပ်တယ်လို့ပြောဆိုနေပါတယ်။အမေရိကန်ရဲ့ရေပုံရဥတီချက်မပြောင်းလဲဘူးလို့လည်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ
်။ We're doing our work to make sure that Iran never
ends. ယူအန်ဘက်ကနျူကလ িয়ার လက်နက်မပိုင်ဆိုင်ဘူးဆိုတာအာမခံနိုင်ဖို့ကျွန်တော်တို့ဘက်ကလှုံ့ဆော်စရာတွေလုပ်နေပါတယ်
။ပြီးခဲ့တဲ့လအတွင်းမှာပဲသတင်းတစ်ပတ်ကြာလွတ်တော်အားလည်းရဲ့အပြီးအီရန်ရေးလွတ်တော်ကိုရှုံးဝဲရှင်းလင်းတင်ပြနိုင်ဖို့ဝန်ကြီးပွန်ပီယိုကပံ့ပိုးဆောင်ရွက်ခဲ့ပါတယ်။အီရန်ဘက်ကချင်းချောက်မှုတွေကိုအထူးသတိထားပြီးတုံ့ပြန်ကြိုင်တွေတဲ့အတွက်သမ္မတထရန့်ဆိုရကို Republican အမတ်တော်တော်များများကချီးကျူးပြောဆိုနေပါတယ်ဒီမိုကရက်ဘက်ကတော့ အရှေ့လပိုင်းပြည်ပခတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်အကြက်တဲစိုက်စီမဲ့စစ်ပွဲတစ်ခုရင်ဆိုင်ရနိုင်ခြင်းသမ္မတထရန့်အစိုးရကစဉ်းစားနေတယ်ဆိုပြီးဝေဖန်ပြောဆိုနေကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုက်ဦးကတင်ပြတော့တာပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နေကြပါပြီ
မင်္ဂလာပါခင်ဗျာ VOA ရဲ့အင်ကာညတိုက်လေးလိုင်းစီစဉ်ကနေကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့နောက်ပိုင်းကာလတွေမှာမြန်မာနိုင်ငံကသတင်းမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာဝေဖန်တိုက်ခိုက်တာတွေအတော်လေးများလာပြီးတော့မကြာခဏဆိုသလိုပဲစိုးစိုးရွားရွားကိုပြောဆိုထိုးနှက်တာတွေကိုလည်းတွေ့လာရပါတယ်။သူတို့ပြန်တော့ရခိုင်ပြည်အရေးကိစ္စနဲ့ပတ်သက်တဲ့သတင်းတွေကိုရေးသားထုတ်လွှင့်တဲ့အခါတွေမှာဗက်ပေါင်းစုကနေပြီးတော့ဝေဖန်ထိုးနှက်ကြတာတွေ့ရပါတယ်။ဆိုတော့ဘာကြောင့်ဒီလိုအခြေအနေမျိုးဖြစ်လာရတာပါလဲ။ဒါကိုကျွန်တော်တို့အဓိကထားပြီးတော့ဆွေးနွေးမှာပါ။မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန့်ကဏ္ဍအပေါ်သဘောထားအမြင်တွေကတော့ဘယ်လိုရှိသလဲဆွေးနွေးသွားကြပါမယ်။ပင်နိုင်ဆွေးနွေးသူ2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။တဦးကတော့ရခိုင်က article 19အဖွဲ့မှာ country manager အဖြစ်နဲ့လုပ်ကိုင်ခဲ့ပြီးတော့အခုတော့ free expression မြန်မာလွတ်လပ်သောထုတ်ဖော်ပြောဆိုခြင်းမြန်မာအဖွဲ့ရဲ့ director 2ဖြစ်သူမတ်ရင်ရတနာသိန်းနဲ့ကျွန်တော်တို့ American ပြည်ထောင်စု Kansas တက္ကသိုလ်မှာစာနယ်ဇင်းပညာဘာသာရပ်နဲ့ PhD ဒေါက်တာဘွဲ့အတွက်လေ့လာသင်ယူနေသူတကမော်ဂွန်းမဂ္ဂဇင်းရဲ့ editor ချုပ်ဖြစ်သူကိုညာလင်းလို့ဖြစ်ပါတယ်မတ်ရင်ရတနာသိန်းနဲ့ကိုညာလင်းနှုတ်စလုံးကျေးဇူးပါတယ်ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမတ်ရှင်ရတနာဒိန်ရဲ့သဘောထားမြင်နဲ့စားလိုက်ချင်ပါတယ်အခုနကျွန်တော်ပြောသွားတဲ့အခြေအနေပေါ့
ဟု
တ်လားသတင်းမီဒီယာတွေနဲ့သတင်းသမားတွေအပေါ်မှာဟိုပြောရရင်တော့မုံမုံတီတီကိုအဲ့ဒီလိုမျိုးဝေဖန်ပြီးတော့တိုက်ခိုက်ထိုးနှက်ကြတာတွေကအတော်လေးများလာပါတယ်ဘာကြောင့်ဒီအခြေအနေဖြစ်လာတယ်လို့မတ်ရှင်ရတနာဒိန်ယူဆပါတယ်ခင်ဗျာ
အဲ့ဒါကတော့အဆုံးပေါ့နော်မီဒီယာဆိုတာကတော့သူ့ရဲ့အခန်းကဏ္ဍကအာကျွန်တော်ရဲ့အမြင်ကတော့လူတွေအကြိုက်ကိုလည်းရေးရမျိုးမဟုတ်ဘဲနဲ့ဒီ watch dog ဆိုတဲ့သူ့ရဲ့အလုပ်ကိုသူလုပ်တာဖြစ်တဲ့အတွက်ခုနကတိုက်ခိုက်မှုတွေရေးဆောင်မှုတွေကတော့ရှိမှာပဲပေါ့နော်ဆိုတော့အဒီနိုင်ငံရဲ့မီဒီယာတွေမှာလည်းရှိမယ်ခြားနိုင်ငံ advanced တဲ့နိုင်ငံတွေရဲ့မီဒီယာတွေကလည်းဒီဟာတော့သူအကျိုးပြုချုံခံစားရမှာပဲပေါ့နော်မရှိဘူးဆိုရင်တော့သူတာဝန်ပေးတဲ့မီဒီယာမဟုတ်ဘဲတဲ့သူက literature လို့လို့ဒီ advertising ပေါ့နော်ဒီကြော်ညာပဲလို့လို့လုပ်နေတဲ့ပုံစံမျိုးသူဖြစ်နေမှာပေါ့နော်ဒါမျိုးဟုတ်တယ်ခုနပြောသလိုညီမဒီမှာတော့အဲဒါကတော့စစ်စိုးဝါပို့ပြီးဖြစ်လာတယ်ရခိုင်တော့အဆင်နဲ့ပို့ပြီးများလာတယ်ပေါ့နော်အဲဒါပေမဲ့ဒါကဒီမှာရှိတဲ့ GDP ကဟိုတိုင်းလည်းကြီးပေါ့နော်ဒီအဲရန်လိုပြီးတော့မှအမုန်းပွားတာအာပုံပြီးတော့တရားနိုင်ငံတွေကစိုးလို့လို့ကျွန်တော်ကတော့မြင်စားဘူးပေါ့နော်အဲကျွန်တော်တို့လူဦးရေ90ရာခိုင်နှုန်းလောက်ကဆိုလို့ရှိရင်ကောင်းမွန်ပြီးတော့မှ20မိနစ်မှန်ကန်တဲ့ညာရေးကိုကျွန်တော်တို့မရခဲ့ကြဘူးညာခဲ့ကြပါဖြစ်တဲ့အတွက်သူတို့ကလွယ်လွယ်ကူကူနဲ့ပဲနည်းနည်းပြေလည်လုပ်လို့ရတယ်ဆိုတော့အခုဆိုလို့ရှိရင်လည်းတွေ့ရမှာပါဒီအစိုးရအနေနဲ့ပေါ့နော်ဒီအထူးသဖြင့်ရခိုင်ရေးခင်းနေပြီးတော့ဘာသာရေးလူမျိုးရေးတွေနဲ့စိတ်ဆိုင်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစိတ်ကြီးကိုခေါ်တဲ့ဒီအာပတင်းအမှားတွေပေါ့နော် career system ပေါ့နော်ဒီလူမျိုးရေးနဲ့ပတ်သက်တဲ့ဒီအာဒီအထက်လက်တွေနဲ့ပေါ့နော်ဒီဟာရူလက်နက်ကြီးရာ truth အချင်းနဲ့သုံးပြီးတဲ့ခါကျတော့မှလူတွေကိုပဲ manipulate လုပ်နေရတာကြည့်ရတယ်ပေါ့ဒါပထမအချက်ပေါ့နော်ဒါကြောင့်ကျွန်တော်တို့ဖြစ်နိုင်ခြင်းရှိတယ်အတိုးပွားလာတယ်လို့ကျွန်တော်ယူဆတယ်နောက်ချက်ကတော့ခုနကဆက်ဆက်နေတဲ့ဒီ propaganda ပါပဲ government ပေါ့နော်အစိုးရရဲ့ propaganda တွေပေါ့နော်ဆိုတော့ဆိုင်ရယ် propaganda တွေကအာကျွန်တော်တို့ဒီအဲလူတွေရဲ့ဒီကောင်းမွန်တဲ့ပညာရေးချိန်နဲ့ဒီ critical thinking နဲ့အဲရှိရှိမရှိရှိပေါ့နော်ဒါတွေရှိရှိမရှိရှိသူတို့ကဝါရဖြစ်ချင်မှုကစက်ပြီးလုပ်လို့ရတယ်အခုဒီနိုင်ငံမှာဆိုလို့ရှိရင်လည်းအစိုးရမီဒီယာတွေကမြန်မာမီဒီယာအဝင်အဝရပ်တည်မှုမှာလောက်ဝကြီးအုပ်ထားခဲ့ဖြစ်တယ်ဆိုတာလည်းတွေ့ရတယ်ပေါ့နော်ဒါဒီကအဆက်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့
ဆိုတော့တတိယအချက်အနေနဲ့ကတော့ခုနပြောသလိုမျိုးပေါ့နော်ဒီမီဒီယာတွေကအဲမြန်မာနိုင်ငံမှာနှစ်ပေါင်းတော်ကြာကြာတကယ်မီဒီယာအဆက်မှန်ဆိုတာမရှိဘဲနဲ့ဒီ disinformation နဲ့ propaganda တွေဒီပဲထုတ်လွှင့်နေတဲ့အစိုးရမီဒီယာကိုပဲကျွန်တော်တို့အားကိုးခဲ့ရတယ်ပေါ့နော်ဒါကြောင့်တကယ်မီဒီယာတွေအလုံးလုံးလာတဲ့အခါမှာနိုင်ငံထဲမှာဖြစ်ပျက်နေတဲ့ issue တွေပြဿနာတွေအမှန်တိုင်းမြင်လာရတဲ့အခါမှာပြည်သူတွေနေနဲ့ရှင်းသားမရဘူးလို့ကျွန်တော်မြင်နေပေါ့နော်ဒီကတော့နောက်တစ်ခုကတော့အဲနောက်ဆုံးခြားကြတော့ဒီမီဒီယာတွေတမားတွေရဲ့ဒီလုပ်ငန်းပိုင်းဆိုင်ရာ capacity ပေါ့နော်ဒီဟာလည်းကျွန်တော်တို့အာ legal ထုတ်စရာရှိတယ်ဒါပေမဲ့ဒီဟာတော့ journalist တွေဒီပဲအဖြစ်တင်လို့မရဘူးမီဒီယာတိုက်တွေကိုနှိုက်ကရည်တည်နေရတဲ့အခက်အခဲတွေအများကြီးရှိတဲ့အချိန်တွေမှာ journalist တွေကအခြေတွင်းမြင့်တဲ့အလုပ်တွေအများနဲ့မလုပ်နိုင်ဘူးပေါ့နော
်ဥပမ
ာဆိုလို့ရှိရင်ရှိပါတယ်တိုင်းရင်းသားဒီအဲတမားတိုင်းရင်းသား data နဲ့တိုင်းရင်းသားတွေပတ်သက်ဆိုလို့ရှိရင်အာမီဒီယာကစစ်တပ်အစိုက်ကိုလိုက်ရေးတယ်သူတို့ခံစားနေရတဲ့တကယ်ဒုက္ခရောက်နေတဲ့ကိစ္စတွေပြီးတော့သူတို့ခံစား နေရာခြေရင်းစစ်တေကြောင်းကိုတိခါပေါ့နော်တကယ်ကိုလောက်ရောက်ဆောင်ဆံမရေးသိမ်းနိုင်ဘူးလို့သူတို့ဆွဲနေတာချိုးနှက်နေတာရှိရဲပေါ့နော
်ဟုတ်ကဲ့ပါ
ဒါပေမဲ့အဆုံးရကခုနပြောသလိုမျိုးတကယ် conflict area တွေမှာ essential information ကိုအမှတ်ခံချက်မပေးဘဲနဲ့ media ရဲ့ဒီလုံခြုံရေးကိုအမှတ်ခံချက်မပေးဘဲနဲ့ media သူဒီလိုမျိုးကောင်းကောင်းအလုံးမလုံးနိုင်ဘူးပေါ့နော
်ဒါကြောင့်
ကျွန်တော်တို့ဒီအချက်လေးချက
်
ဖြစ်တယ်လို့ကျွန်တော်ဦးကျွန်တော်မြင်ပါရဲ့ရှင
်ဟုတ်ကဲ့ကိုညလင်းကရောအခုမတ်ရင်ရနာတိန်ပြောထားတဲ့အချက်လေးချက်ကိုသဘောတူပါလားတခုကတော့လူလူကအတိတုဒ္ဒနေနေတယ်ပေါ့လေနော်အခွင့်အလမ်းတင်ဖို့အခွင့်အလမ်းနေကြတယ်နော်တခုအစိုးရရဲ့ဝါရဖြန့်ချီရေးတခါမီဒီယာအစမှန်မရှိဘဲနဲ့အစိုးရမီဒီယာတွေနဲ့ပဲကြီးတင်ခဲ့ရတာနောက်တခါမီဒီယာတွေရဲ့အကြီးအသေးပိုင်းဒီအချက်တွေကြောင့်မီဒီယာတွေမှာဝန်ထမ်းထုတ်နေတာတွေများတယ်လို့မတ်ရင်နာတိန်ကအကြံဉာဏ်ယူဆပါတယ်ကိုညလင်းတာကိုသဘောတူပါလား
တပိတ်ပြီးလေးပြီးတော့ပိုင်းရတော့ဟိုချက်နေတာရှိပါပဲဒါနဲ့ဟိုတခြားပိုင်းတွေရှိရတယ်အဲ့တော့ဗားတယ်ဆိုတော့ဒီအာကျွန်တော်မီဒီယာသမားတွေကဒီအာဆိုရနဲ့ပတ်သက်ပြီးတော့ဝင်ခေါ်ကြတာလည်းရှိကြကြတယ်ခုနောက်ပိုင်း join not issue တာဒီဆိုရတဲ့ဆက်လာတယ်အဲဆက်လာတယ်ဟိုကဒီဆိုရနဲ့ပတ်သက်ပြီးတော့ဟိုဒီမှာဟောက်တာရှိတယ်အဲ့တော့စေတနာကဒီအစိုးရကဟိုဒီလူတူကဟိုတစ်ခဲနဲ့ထောက်ခံပြီးတော့ဆက်လာတယ်ဆိုတာဖြစ်တယ်အဲ့ခါကျတော့ဒီသူရောဝန်ထမ်းထောက်ပြတဲ့တော့အများစုကစမ်းမခံနေကြတာမကြိုက်တာလည်းရှိတာပေါ့လေ။ဆိုတော့ဒါလည်းပဲစစ်တီကအချင်းနဲ့ပါဝင်တယ်လို့ကျွန်တော်လည်း။နောက်တစ်ခုကတော့ဟိုအာဆိုရပြောတော့လည်းကျွန်တော်လည်းဟောပါတယ်။ဒီရီအာဒီစီးပွားရေးမချိပြီးတဲ့ကိစ္စ။အဲ့တော့ကျွန်တော်ထင်ပါတယ်ဒါကတော့တော်တော်လေးလောက်ရမယ့်ကိစ္စပဲ။ဟိုမိကျင်းညာချင်းဒီရီကပ္ပစီစီးပွားမှုဆိုတာအချင်းနဲ့ပတ်သက်တဲ့ဘယ်လိုလုပ်ရလဲဆိုတာလည်းပြောရတယ်ဆိုတာလည်းတော့မှကြာပြီးတဲ့ကာလမှာတော့လွတ်လွတ်လပ်လပ်ရည်ကွင်ရတဲ့ဆိုရင်ဟာလေဒီကနေ့ကြီးလိုက်ပါစို့ဒီပြောကလွတ်လွတ်လပ်လပ်ရည်ကွင်ရတာလည်းဟုတ်ပါဘူးအဲ့တော့သူကရေနောင်အောင်လုပ်ဖို့စဉ်းစားနေရှိလို့ပဲဒီမှာပို့ဆိုတော့လည်းပြောရရှိ
ဟုတ်ကဲ့ကိုညံလင်းရဲ့ဖုန်းက line မကောင်းမှုဖြစ်နေတယ်ကျွန်တော်တို့စီမှာဟိုဘေးကအဆန်နေမကြည့်ဘူးဆိုတော့ကိုညံလင်းဖုန်းကိုချလိုက်ပြီးတော့ကျွန်တော်တို့ထုတ်လို့ရမယ့်စုံမကပြန်ခေါ်ပါမယ်နော်ဆိုတော့ကျွန်တော်ကိုညံလင်းဖုန်းကိုခေါ်နေတဲ့ပြန်ပြီးတော့ကျွန်တော်တို့ထုတ်လို့ရမှုကအခုကြိုးစားနေတဲ့အချိန်မှာမတ်ရင်နာတိန်နဲ့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးသွားကြအောင်ပါ။ဆိုတော့ကျွန်တော်တို့စီကိုဒီစီဇန်ဒီဆွေးနွေးခန်းတွေကျွန်တော်တို့ VOA Burmese News Facebook ဆာမျက်နှာမှာဒီစီဇန်နဲ့ပတ်သက်လို့ကြော်ညာထားတဲ့အောက်မှာမှတ်ချက်ပေးပြီးတော့လာပြီးတော့ဆွေးနွေးထားကြတာရှိပါတယ်။အဲ့ဒီအထက်ကကျွန်တော်တို့ကိုမီဒီယာတွေကိုဆဲဆိုဝေဖန်တိုက်ခိုက်ထားတာတွေမပါကျွန်တော်တို့ကိုချီးကျူးထားတာတွေမပါအလေအလတ်ကြတယ်လို့ယူဆတဲ့မှတ်ချက်တချို့ကျွန်တော်ထုတ်ထားတာရှိပါတယ်။အဲ့ဒီကမှတ်ချက်တစ်ခုကိုကျွန်တော်အရင်ဆုံးပြောပြပါမယ
်
။အဲ့ဒါကမြင့်လွင်အောင်ဆိုးမိုးလို့ကျွန်တော်ထင်ပါတယ်သူက AG ဆိုးမိုးလို့ရေးထားပါတယ်အဲဒီနာမည်နဲ့အကောင့်ပိုင်ရှင်ကသတင်းသမားများသတင်းဖော်ပြဖို့အတွက်လူမျိုးနှင့်နိုင်ငံတော်အကျိုးအတွက်ရည်ရွယ်တဲ့ဆိုရင်အထူးအထွေစဉ်းစားဖို့လိုမယ်မထင်ပါအမှန်တိုင်းရိုးသားစွာဖော်ပြတဲ့ဆိုရင်ပဲလူမျိုးနှင့်နိုင်ငံတော်အကျိုးကိုထမ်းဆောင်ပီးတာဖြစ်မယ်လို့ယုံကြည်ပါတယ်တဲ့မတ်ရင်ရေနာတဲ့အဲဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
โอเคကမ္ဘာတိုင်းလို့ပြောတဲ့ဟာပေါ့နော်အဲ့ဒီဟာလေးတခုတော့ကျွန်တော်အဲ့ဒီဟာကိုတော့ကျွန်တော်လက်ခံတယ်အဲ့တော့အခုကျွန်တော်တစ်ခါပါဆိုလို့ရှိရင်ကျွန်တော်တို့ဒီတိုင်းပြည်နဲ့မျိုးလူကိုကြည့်ရမယ်ပေါ့နော်အဲ့ဒီတော့ကျွန်တော်တို့ကတိုင်းပြည်နဲ့မျိုးကိုတိတ်ချာချာဆင်းနေတဲ့အကြောင်းအရာမျိုးတွေမသေးတာရအောင်မထုတ်ခေါ်ရအောင်ပေါ့နော်ဆက်ဆက်သေးတယ်ဆိုလို့ရှိရင်ဒါကတော့ဒီ international community ဘက်ကပို့ပြီးတော့ဒီအလေးပါလေ bias ဖြစ်တယ်ဆိုပြီးတော့မှပြောစရာရှိရပေါ့ဆိုတော့ဒါကတော့ကျွန်တော်ကခမားကဆရာပြောလိုက်တဲ့ပေါ့နော်အဲကျွန်တော်ဒီ comment function ပြောလိုက်တဲ့အဲဆက်လက်ကိုကျွန်တော်တဘောကြည့်လေကျွန်တော်တို့ကတိုင်းပြည်ကိုချစ်ကြတယ်ဒီတိုင်းချစ်မှာပဲပေါ့နော်ဂျာနယ်လစ်ဒီနိုင်ငံသားဂျာနယ်လစ်တွေချစ်မှာလေဒါပေမဲ့ချစ်တဲ့အတွက်ပဲကျွန်တော်တို့ကပြည်သူအကျိုးစီးပွားဖြစ်တဲ့အာပြည်သူရဲ့ပြည်ပိုင်ခွင့်နဲ့ဟိုဆက်ကပ်ကြပေါ့နော်ဒီအထက်လက်ဒီမှန်ကန်တဲ့အကြောင်းအရာလေးကိုကျွန်တော်တို့ကတမလိုက်ခဲနဲ့ကျွန်တော်တို့ရေးသားရမှာဖြစ်တယ်ဒါကလေဂျာနယ်လစ်ပြန်ပေါ့နော်စာနယ်ဇင်းပညာပြီးတော့အဲနောက်တစ်ခါကျတော့ဂျာနယ်လစ်ရဲ့ code of conduct ပေါ့နော်ဒီကျင့်ဝတ်နဲ့လည်းကပ်ယူရပေါ့နော်ဒီခါကျတော့ကျွန်တော်တို့ကအမှားကိုအမှားမှန်သိရဆိုလို့ရှိရင်ဒီအမှားကိုဖော်ထုတ်ပြီးရေးသားရမှာပါအဲကျွန်တော်တို့ကအဲ့ဟာကိုမဖော်ထုတ်ခဲနဲ့နိုင်ငံသိခါကြသွားမယ်ဆိုပြီးတော့မှကျွန်တော်တို့ထင်ချန်အထားတင်မှုပေါ့နော်ဆိုတော့ခါကျကျွန်တော်ခုနအချက်ကိုတော့ဟုတ်ကဲ့သတိပါတယ
်ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ comment နှစ်ခုကိုတော့ဒီ Facebook မှာရေးထားတဲ့ comment နှစ်ခုနောက်ထပ်နှစ်ခုကိုတော့မနှမ်းလောင်ဖတ်ပြပေးပါနော်
ဟုတ်ကဲ့ပါရှင်တခုကတော့ပါချေဆိုတဲ့အကောင့်မှာသူရေးထားတာကတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်ဖြစ်ပါတယ်တဲ့။ကြံတဲ့နောက်အကောင့်တခုကတော့တက်သားဆိုတဲ့အကောင့်မှာသူကတော့သတင်းဟာအတင်းမဖြစ်ဖို့အရေးကြီးတယ်လို့ရေးပါတယ်ရှင်
။ဟုတ်ကဲ့ပါဆိုတော့မှန်ကန်မှုကသတင်းသမားတယောက်ရဲ့ဂုဏ်သတင်းဟာအတင်းမဖြစ်ဖို့အရေးကြီးပါတယ်တဲ့။ကိုညာလင်းအဲ့ဒီမှတ်ချက်ဒီပေါ်ဘယ်လိုသဘောရပါလဲ
။သတင်းသမားရဲ့ဂုဏ်ဆိုတာကျွန်တော်တို့ဟိုပြောကြမယ်ဒီသတင်းတွေမှာ
ဟိုပါပင်ပါလိုက်တဲ့ကျင်လက္ခဏာတွေကိုပြောတဲ့ခါမှာဒါကျွန်တော်အများကြီးထည့်ပြရှိပါတယ်။မှန်ရမှုမကဘူးကျွန်တော်ဒီပေါ်မှာဟိုတောင်းယူမှုတောင်းခံမှုဆိုတာလည်းရှိရမှာပေါ့နော်။ဒါကိုလည်းကျပါတယ်ကျွန်တော်ပြောကြပါတယ်။အခုကတည်းကအတင်းမချစ်ဖို့လိုတယ်ဆိုရင်ဟာလည်းပဲဟိုဒါလည်းဟုတ်ပါတယ်ကျွန်တော်လက်ခံတယ်ပေါ့တော့ဟုတ်တကယ်လို့ဒီဘက်ကပဲပြောနေရဲ့ဟိုသွတ်သွတ်ကြောက်စနေတာပဲရင်းနေမယ်ဟိုဟိုအခြေအနေရှိပြီဆိုလို့ရှင်ဟိုအများကြီးမှတော့အတင်းဆိုပြီးတော့ဖြစ်သွားနိုင်တာရှိတာပေါ့လေအဲ့တော့အဲ့လိုမဖြစ်အောင်ကျွန်တော်တို့ကဟိုဟိုဟိုရရှိရဲ့ဟိုကြားလိုက်တဲ့ပရင်ချက်လက်မှတ်မှတ်ကျွန်တော်တို့ဖြစ်တိုက်ခံမှုတို့ရဲ့ဟိုပြီးတော့ဟိုဘယ်လိုခေါ်မလဲဒီသက်ဆိုင်ရာရှူတောင်းပေါင်းပေါင်းလေးတို့ကိုကျွန်တော်တင်ကြပြဖို့လိုတယ်ပေါ့နော်အဲ့တော့ဒီအမှတ်ချက်ကိုခုပေါ်လာတော့ကျွန်တော်ဝင်ကြပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့အခုအစီအစဉ်ကို Facebook ကနေပြီးတော့ The Burmese News Facebook ကနေပြီးတော့ဓာတ်ရိုက်ဖြန့်ထုတ်နေပါတယ်အဲ့ဒီမှာဥတုဆိုတဲ့အကောင့်နာမည်နဲ့ပိုင်ရှင်ကရေးထားတာတော့မီဒီယာကိုတိုက်ခိုက်ခြင်းဒီအမှန်တရားပေါ်မှာစိုးရင်လို့ပါကိုမှန်တာလို့ရင်ဘာမှတိုက်ခိုက်စရာမလိုပါဘူးတဲ့ဒါဥတုဆိုတဲ့အကောင့်မှရှင်အမှတ်ချက်ပါဆိုတော့နောက်ထပ်အမှတ်ချက်တစ်ခုကတော့ Marketing Future ဖြတ်ပေးပါခင်ဗျာ
ဟုတ်ကဲ့ဒီအေယာမောင်မောင်ဆိုတဲ့အကောင့်ပိုင်ရှင်ကရေးထားတာကဝေဖန်တိုက်ခိုက်တယ်လို့ယူဆတာကတဲ့ဘာကြောင့်ဝေဖန်တိုက်ခိုက်သလဲဆိုတာကိုလူလူနဲ့ထမင်းစားနေတဲ့မီဒီယာသမားတွေကမိမိကိုယ်ကိုရှေးဥစွာတုံ့တက်ဝေဖန်တင်တယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့လူလူနဲ့လူလူကလည်းပဲဝေဖန်တုံ့တက်တင်တယ်ပေါ့လေတကားမီဒီယာသမားကိုတော့သူကထမင်းစားတဲ့မီဒီယာသမားလို့သူကအဲ့လိုမျိုးရှေးကနာမဥပဒေနာလေးပါသူကထည့်ပြီးတော့ပြောထားပါတယ်ဆိုတော့တိုင်းရည်ရနာတိုင်းအဲ့ဒီမှတ်ချက်ပေါ်ဘယ်လိုသဘောရပါလဲ
ဟုတ်ကဲ့ခုနအပေါ်မှာပေါ့နော်မကြည့်သူပြောသွားတဲ့ကိစ္စပေါ့နော်ဒီမီဒီယာတက်ဆိုင်တယ်ဆိုတာကတော့အမှန်တရားတွေပေါ်မှာဆိုလို့ပါတကယ်အမှန်တရားကရှိပြီးသားအဲဒီအမှန်တရားကိုသူကလက်ခံနိုင်နေဆုံးတော့ကြောက်စရာမလိုဘူးဆိုတာတော့ကျွန်မရေးချက်တော့အဲသဘောလေးတူတယ်အရင်လည်းသဘောလေးကြားတယ်ပေါ့နော်ဒါလို့ဆိုခုလက်ရှိဒီမှာဖြစ်နေတာကတော့ကျွန်တော်တို့ဒီအဲဒီစစ်ဆက်ကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဒီပါဝါအနာရှိတဲ့ဒီ government ဒီ body တွေကပဲဖြစ်ဖြစ် government official တွေကပဲဖြစ်ဖြစ်ပေါ့နော်လက်ရှိသူတို့ကတကယ်သမားတွေကတခုခုအဲအနေနဲ့တဲ့အကြောင်းအရာမျိုးကို criticize လုပ်လိုက်တယ်သူတို့အုပ်ချုပ်ရေးမှန်တိုင်းပေါ့နော်အဓိကတော့အုပ်ချုပ်ရေးမှန်တိုင်းကိုသူကမိမဆိုးပြလိုက်တယ် criticize လုပ်လိုက်တယ်ဆိုလို့ရှိရင်လည်းသူတို့တွေကဟိုတို့အဖြစ်ပေးတာလေးပါလေပေါ့နော်ရှိနေတယ် oppress လုပ်တဲ့ဟာလေးအများကြီးရှိနေတယ်ဆိုတဲ့ခါကျတော့တကယ်တမ်းကသူတို့ကမှန်တယ်ဆိုလို့ရှိရင်ဒီကိစ္စဘာမှတောက်ပြမလို့ပေါ့နော်ဆိုတဲ့ခါကျတော့ဒီလိုမျိုးပါပဲဒီခိုင်မှဖြစ်သွားတဲ့ဒီ sensitive ဖြစ်တဲ့ကိစ္စမျိုးဆိုလို့ရှိရင်လည်းဒီတိုင်းလည်းအဲကိုမှန်တာလုပ်ခဲ့တယ်ဆိုလို့ရှိရင်တော့ဘာမှတောက်ပြမလို့ပေါ့နော်ကိုဘက်ကအဖြစ်နဲ့တခုခုကုန်းကွယ်ထားတဲ့အခါမှာတော့ကျွန်တော်တို့မီဒီယာသမားတွေတကယ် watch dog တွေကျွန်တော်လိုက်ဒီအဖြစ်ပေးရတယ်စံစာလုပ်ရတယ်ဆိုင်းလာလုပ်ရတယ်အမျိုးတွေရှိတယ်ပေါ့နော်နောက်တော့နောက်တစ်ယောက်ပြောတာဟုတ်အင်ကားမမောင်ကလည်းဒီကတော့
အေးရမောင်မောင်ပါ
ဒီရတဲ့ကိစ္စနဲ့ပတ်သက်ပြီးတော
့ဟုတ်ကဲ့ဆက်ပြောပါမယ်ရနော်ဒီ။ဘာကြီးရနော်ဒီ
။ဟုတ်အဲဒီရတဲ့ကိစ္စနဲ့ပတ်သက်ပြီးရောပေါ့နော်ကျွန်တော်ဘယ်လိုမြင်လဲဆိုတဲ့အခါကျတော့အမ်မီဒီယာကိုကျွန်တော်ခုနအထက်မှပြောခဲ့သလိုပေါ့နော်ကျွန်တော်တို့မီဒီယာတကယ်အစ်စ်အမှန်တကယ်အလုံးလုံးတဲ့မီဒီယာတွေကိုကျွန်တော်တို့အခုမှကျွန်တော်တို့တွေ့နေကြတာအခုမှရှိနေတာဆိုမကြသေးဘူးကျွန်တော်တို့2012ကအဲ17ကမှကျွန်တော်တို့ကဒီ free publication censorship ဆိုတဲ့ဟာကျွန်တော်တို့လွတ်မြောက်တာပေါ့နော်လွတ်မြောက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတကယ်မီဒီယာအလုံးလုံးတဲ့ပုံနေကျွန်တော်တို့ democracy ဆန်းလုံးနေနဲ့ဟို program နဲ့ကျင်းပမရသေးတဲ့အခါမှဒါခုနပြောတဲ့ပြဿနာမျိုးအမြင်မျိုးဖြစ်လာတယ်လို့ကျွန်တော်ကတော့မြင်တယ်ပေါ့နော်ဆိုတော့မီဒီယာကအမြဲတမ်းလူတိုင်းလူတိုင်းအကြိုက်တော့ဖြစ်နေမှာမဟုတ်ဘူးပေါ့နော်အဲဒီတချို့တော့ကတော့ကြိုက်ရင်ကြိုက်တယ်တချို့တော့ကတော့ခိုင်းခါမယ်ပေါ့နော်မီဒီယာကတော့ခါခါချူချူသူ့လို့ကိုသူလုပ်ရမှာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့မီဒီယာဆိုတာရတာဆုံးပေးတဲ့သဘောလို့ကျွန်တော်နားလဲပါတယ်အခု Facebook Live မှာပါပဲပေါ်လူဆိုတဲ့အကောင့်ပိုင်ရှင်ရေးထားတာကမီဒီယာပိုင်ရှင်တွေကခရိုနီတွေများပြီးတဦးတစ်ဖွဲ့အတွက်ရေးပေးနေကြတာကြောင့်လူလူကမီဒီယာပေါ်အယုံကြည်မရှိတာဖြစ်ပါတယ်တဲ့ပြည်သူသိတဲ့သတင်းတချို့ကိုသူကအင်္ဂလိပ်လိုရေးထားပါတယ် omit လုပ်လို့ရှိတယ်ဆိုတော့ခြံထားလို့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ဒီလိုချိန်မျိုးမှာမီဒီယာကိုလူလူကဆဲဆိုကြတာတွေ့ရပါတယ်ဆိုတော့ကိုညံလင်းရေမီဒီယာပိုင်ရှင်တွေကခရိုနီတွေများတယ်ဆိုတာမှန်ပါသလားသတင်းတွေကိုခြံထားတယ်ထုတ်တာတွေထည့်ကြမှာထည့်တယ်ထည့်ကြတဲ့သတင်းတွေထည့်တယ်ဆိုတာရောဘလောက်အတိုင်းအတာတိမှန်ပါသလဲကိုညံလင်းဘယ်လိုတော့ရလဲ
အဟုတ်ကဲ့ဟုတ်ဒီခရိုနီညားရဆိုတာကတော့ဟိုအဲ့လိုတော့မဟုတ်ကြဟိုတကယ်လို့ရှိရပါဘူးတကယ်မီဒီယာဟိုဟာပေါ့ဒီအင်္ဂါကြီးတဲ့မီဒီယာတွေလည်းပန်ရှင်နေတော့မှာတော့သူတို့ဒီအဟိုရင်းသူရနဲ့အာဟာပေါ့ဒီလိုကွန်မန်ဒီတွေအင်္ဂါကြီးရှိရဆိုတော့ဒါလည်းရှိနေမှာလေဒါပေမဲ့တကယ်ရှိတော့ကဟိုမီဒီယာကဟိုတုံးတစ်ဖက်အဲ့အတွက်ကြီးလို့ရေးတဲ့ဆောင်းတွေအဲ့လိုမဟုတ်ပါဘူးအဲ့ဒါကတည်းကလည်းမပြောရှင်ပုံမီဒီယာပဲကြည့်ကြည့်ပုံမီဒီယာပဲကြည့်ကြည့်လာတော့ကစင်းချင်တယ်ပဲကြည့်ကြည့်အဲ့တော့သူတို့တက်ဆန်းတမရတော့ဟိုသူတို့ကမယ်ဒီရှူတော့ဟိုဘာ issue တောင်းတာတော့မများဘူးသူတို့ရေ ဆက်ပြောင်းပြင်နေမှုကြိုးစားနေကြတော့ကျွန်တော်တွေ့ရပါလိမ့်မယ်။အဲ့တော့နောက်တစ်ခုကကျွန်တော်တွေကိုဟိုဘယ်လိုခေါ်မလဲ။အလေးပေးပြီးတချို့တွေကတော့ဟိုဘယ်လိုခေါ်မလဲ။ပေါ်ပြဘူးဆိုတဲ့ဟာမျိုးတွေလည်းပဲ။ဒါလည်းတကယ်တော့ဟိုအဲ့ဒီဘွန်မျိုးတွေချွတ်နိုင်မှာတော့ရှိကောင်းရှိပါလိမ့်မယ်။အဲ့တော့မီဒီယာရဲ့သဘောမှာလည်းပဲသူတို့ပြစ်မှတ်ထားတဲ့ဟိုဒီတက်ရဲ့စိတ်ဝင်စားမှုနဲ့ဟိုဘယ်လိုပြုတ်တဲ့ဟာတွေကိုအလေးပေးရတဲ့အနေထားတွေမှာရှိတဲ့ခါကျတော့တချို့တွေကတော့ဟိုတောင်းပြီးကြီးပြီးတချို့ဟာတွေကိုကျွန်တော်ကမှတောင်းပန်နေရတဲ့အခြေအနေတွေပါလို့လည်းတော့သူရဲ့ဒီစစ်မှတ်ထားတဲ့ဒီတက်နဲ့ကျွန်တော်သွားတဲ့ဒီလိုကောင်းမှုဝါရဘမှာမဟုတ်ဘူးဆိုတော့ဘယ်နည်းပတ်ချတော့လာရှိတယ်ပေါ့။အဲ့တော့ပြောရရင်တော့ဗင်မီဒီယာပြည်စည်းမှာမှဟိုစဉ်လုံးချိုးစော်တော့မရှိပါဘူး။ဒီမှာအားနည်းချက်တွေပဲရှိပါတယ်။အဲ့တော့ဟိုတကူရှိတာကဟိုတနင်္ဂနွေကိုဖြန့်ကျက်သွားနေတဲ့မီဒီယာတွေကကျတော့မြတ်စွာဘုရားပြင်တော်ဒီဟိုပေါ့ရန်ကုန်မန္တလေးလိုနောက်ပြီးတနင်္ဂနွေစဉ်ကနေအရှင်မျိုးတွေဥစားပြင်းရပြီးတော့ဟိုဘယ်လိုကောင်းလဲဆိုတော့ပြင်းနေတဲ့တိုင်းဒီမှာဖြစ်နေတဲ့တချို့ကိစ္စတွေကိုမပေါ်ပြနိုင်တဲ့အတိုင်းအတာရှိပါတယ်။အဲ့လိုမပေါ်ပြနိုင်လို့လည်းဒီမီဒီယာတွေကစာတီးဂျင်းတွေဒီတိုင်းကကြီးတွေလက်ပြထားတယ်လို့လည်းပြောလို့မရကြပါဘူး။ဟိုအဲ့တသက်ဆိုင်ရာဒီနေ့တိုင်းစာတီးတွေမှာရှိတဲ့မီဒီယာတွေလည်းကိုယ်သက်ဆုံးနဲ့ဘရုဒေတာအကြောင်းကိုပေါ်ပြပြနေတာရှိတယ်။အဲ့တော့သူရှိတာကမီဒီယာမှတနင်္ဂနွေလုံးကိစ္စကိုသိသနဲ့ပေါ်ပြပေးနိုင်တဲ့အနေအထားမျိုးတော့သူရှိသေးဘူး။အလုံးအောင်ရှိပြီကျွန်တော်ဟုတ်ကဲ့တကယ်ကျတော့ဟိုအလုပ်ဖြစ်နေတော့ပြေကမှုတွေပါဘူ
းဟုတ်ကဲ့နောက်ထပ် comment လေးတွေကျွန်တော်ဆက်ဖက်ပြပါဦးမယ်ကျွန်တော်တို့ live ဖြစ်နေတဲ့ထဲမှာပဲလာပို့ထားတာပါဆိုဝင်းဆိုတဲ့အကောင့်ပိုင်ရှင်ကကိုကောင်းမဲ့ပြောနေကြတာများတယ်မကြိုက်တဲ့လူစုဖိကြီးကြတာများတယ်ကျင့်ဖို့အတိုင်းသာလို့ဘာမှပြောစရာမလိုပါဘူးတဲ့ဒါကုနာဆွေးနွေးသွားတဲ့ထဲမှာလည်းဒီအကြောင်းပါပါတယ်ဘာကျော်ဆိုတဲ့အကောင့်ပိုင်ရှင်ကတရင်သမားတွေကတရင်ကိုအမှန်ချပြဖို့ပဲလိုပါတယ်တဲ့ဒါလည်းပဲတရင်သမားတွေနဲ့သဘောမတူစရာအကြောင်းမရှိဘူးလို့ကျွန်တော်ယူဆပါတယ်မင်းဒုက္ခဆိုဆိုတဲ့အကောင့်ပိုင်ရှင်ကမီဒီယာတွေကိုအမုန်းပွားကြတယ်ဝိုင်းတက်ခိုက်ကြတယ်ဆိုတာအမှန်တရားကိုမလိုလားပဲတခြားပြည်နယ်တွေမှာမဟုတ်တာလုပ်တဲ့အရာတွေကိုဖုံးကွယ်ခြင်းနဲ့အစိုးရနဲ့စစ်တပ်အတိုင်းဝိုင်းကသဘောပန်တက်ခိုက်ကြတာအမှန်တရားတန်ဖိုးထားမျက်နှိုးတဲ့ပြည်သူတွေကတော့မတိုက်ခိုက်မုန်းပါဘူးမြန်မာနိုင်ငံမှာအမှန်တရားနဲ့ပြည်သူဘက်ကရက်တည်တဲ့မီဒီယာကတော့အမြဲတိုက်ခိုက်ခံရပါပဲတဲ့အဲ့လိုရေးပါတယ်တခါနောက်ထပ်မှတ်ချက်တစ်ခုကတော့ကျွန်တော်တို့အစိုးပိုင်းပို့ထားတဲ့မှတ်ချက်ကိုတော့မှန်နှန်းလောက်မှဖတ်ပြပါဦးခင်ဗ
ျဟုတ်ကဲ့ရှင်သူအကောင့်နာမည်ကတော့စင်ဝါစင်ဝါလို့ခေါ်ပါတယ်ကျမအတန်ထွက်တာမှန်တယ်လို့ထင်ပါတယ်ရှင်။အမျိုးသားရေးအဖွဲ့တွေ၊စွမ်းအားရှင်များအဖွဲ့တွေ၊အမည်မသိသတင်းမီဒီယာခေါင်းစဉ်တစ်ခုခုတက်ပြီးတော့ဗမာတပ်မတော်ရဲ့လူတွေကိုတိုက်ခိုက်တာဖြစ်ပါတယ်တဲ့။အမှန်လူသိများသောသတင်းမီဒီယာများကိုတိုက်ခိုက်တာမကားတဲ့ဒေသခံတိုင်းရင်းသားပြည်နယ်တို့မှလည်းနှီးပေါင်းဆောင်ဖြင့်တိုက်ခိုက်ခံရပါတယ်လို့ရေးပါတယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဗမာတပ်မတော်ရဲ့လူတွေတိုက်ခိုက်တာဖြစ်ပါတယ်လို့သူကရေးထားပါတယ်။ဆိုတော့မန်းကြီးရဲ့နာသိဒီမှာရေးထားတဲ့ရေးထားချက်ကိုကျွန်တော်နားလည်တာကတရားပြင်းဆိုရင်ဒီပြောရရင်ကျွန်တော်တို့အင်တာနက်အခေါ်ရဆိုရင် troll ပေါ့လေတမင်ကြီးပဲချက်နဲ့ဟလာမီဒီယာတွေကိုလူလူကအမြင်တင်းဆောင်းအောင်လူလူကအမုန်းပွားအောင်တမင်ကြီးပဲချက်နဲ့ကိုအကွက်ချပြီးတော့လုံနေတဲ့လူတွေရှိတယ်ဆိုတဲ့ပုံစံမျိုးအုပ်စုမျိုးရှိတဲ့အုပ်စုတွေရှိတဲ့လူပုံစံမျိုးကြီးတယ်လို့ကျွန်တော်နားလဲပါတယ်မတ်ရင်ရနာသိင်အဲ့ဒါကိုဘယ်လိုနားလဲပါလဲ
ဟုတ်ကဲ့ကျွန်တော်ကတော့ဒီမီဒီယာကိုအမြင်သားမှာပို့ပေါ့နော်ကျွန်တော်ခုနအထက်မှာလည်းပြောတယ်လူတို့က quality educated ဖြစ်တဲ့အချိန်မှာသူတို့ကလွယ်လွယ်ကူကူနဲ့ဒါအလွယ်ဆုံးလုပ်ရတယ်ပေါ့နော် manipulate လုပ်လို့ရတယ်ဆိုတဲ့ဟာမျိုးပေါ့အဲ့ဒီအချိန်မှာသူရတုံးနေလေပါကတော့ fake news ဆိုခုနပြော resistance လို့ဟာမျိုးလေးပေါ့နော်တခါတည်းနှစ်မျိုးရှိတယ်တစ်ခုကတော့ဒီဟိုခုနပြောဒီ systematic campaign တွေပေါ့နော်ဒီ social media ပေါ်မှာပဲသူတို့ဒီ group like ရှိမယ်အုပ်စု like ရှိမယ်သူကတစ်ခုတဲ့ဒင်းတစ်ခုတက်ပြီးဆိုတာနဲ့အဲ့ဒီဒင်းအောက်မှာဆိုင်ဆိုင်အဲ emotionally comment တွေတော့ negativity တွေရေးတဲ့ဟာမျိုးတွေဖြစ်ပြောက်ရေးတဲ့ဟာတယောက်က copy ကို copy paste လုပ်တဲ့ဟာမျိုးတွေပေါ့နော်ဒါရီကကျွန်တော်တို့ဒီ social media monitoring လုပ်နေတဲ့ group တွေကနေပြီးတော့မှသူတို့ဆိုရင်အများကြီးပုံကြီးနေရပါတယ်အဲ့လိုမျိုးတွေရှိတယ်ပေါ့နော်ဒီမှာဆရာပြောတဲ့လိုမျိုးပဲဒါတိတန့်ကိုသူတို့ကဒီရေးချက်ရှိရှိနဲ့ troll လုပ်နေတဲ့အုပ်စုတွေရှိတယ်ပေါ့နော်ဒါကတော့ကျွန်တော်အများကြီးဒီကြားပါတယ်ဒါစက်တကလောက်ကြာလို့လည်းကြားတယ်ဒါပေမဲ့တကယ်တမ်းပေါ့နော်ကျွန်တော်တို့ကပြောဖို့ဟာဒါကြီးကိုခုနပြောတဲ့လိုအချက်မှတ်ဖြစ်နေယူသုံးဖို့ကတော့ခက်တယ်ဒါလို့ကျွန်တော်တို့မှာချက်လက်မရှိဘူးပေါ့။ဒါပေမဲ့အဲ့လို systematic campaign မျိုးတွေအမည်မသိတဲ့လူတွေနဲ့ပေါ့နော်အပေါ်မှာရှိနေကြတဲ့ဒီ online ပေါ်မှာရှိနေကြတယ်ဆိုတာတော့ဟုတ်တယ
်။
နောက်ပုံစံတစ်မျိုးကကျတော့အစိုးရကိုနိုင်ကပဲသူတို့တုံးဖြည့်ခြင်းနဲ့စကလုံးတွေကိုသူတို့ကနေပြီးမှတီချင်ထုတ်ထုတ်ပြီးသူတို့ဒီအစိုးရ dictionary ပုံစံမျိုးပေါ့နော်ဥပမာဆိုလို့ရှိရင်ဒီ Rohingya ဆိုလို့မတုံးရဘူး၊ Dengal လို့ပဲတုံးရမယ်ဆိုရင်ဟာမျိုးတွေပေါ့နော်။ဒါမျိုးတွေသူတို့လုပ်ကြည့်ရခါကျတော့မှဒီ media တွေကိုသူတို့ဟိုအတင်းဖိအားပေးလို့ရှိရပေါ့။ဒါမျိုးတွေနဲ့ကျွန်တော်တို့ဒါကျွန်တော်တို့ဒီ marketing နဲ့ကျွန်တော်တို့ကြားဖို့ပဲကိုယ်တိုင်ကြောင့်လာရတဲ့ဒီ media site တွေလည်းအများကြီးရှိရပေါ့နော် address လောက်ခံလာရတဲ့ media site တွေလည်းအများကြီးရှိရဆိုတော့တခုက systematic anonymous campaign တွေလုပ်တယ်တခုကတော့အစိုးရကိုယ်နိုင်ကနေပြီးတော့မှ address လောက်ခံလာမျိုးတွေရှိတယ်
ကြည့်
အစိုးရကသူပြောတဲ့အတိုင်းပေါ့ဒီလိုမျိုး media ကနေပြီးတော့မှမတုံ့ဆွဲခဲ့ဘူးသူပြောတဲ့အတိုင်းသူလိုချင်တဲ့ရှုထောင့်ကလည်းမရေးခဲ့ဘူးဆိုလို့ရှိရင်ဒီ media ကဘယ်လိုကြောင့်လဲဒီ
မနိုင်အောင်ဖြစ်ဘူးပေါ့နော်ပြီးရခါကျတော့သူကဒီ international community အစိုက်ကိုလိုက်ရေးတယ်ဆိုပြီးတော့မှပါရစ်ဖြစ်တယ်ဆိုပြီးတော့မှ accusation တွေလုပ်လို့ရှိတယ်ပေါ့
ဟုတ်ကဲ့ပါခင်ဗျ
ကျွန်တော်ကနှစ်နည်းနှမျိုးနဲ့ media တွေကိုတိုက်ခိုက်ခံရတယ်လို့တော့မြင်ပါတယ်
ဟုတ်ကဲ့ပါနောက်ထပ်ကျွန်တော်တို့ကြိုတင်ပေးထားတဲ့ match တစ်ခုကိုတော့အမှတ်ပြန်ပြုလေးဖတ်ပေးပါခင်ဗျ
ဟုတ်ကဲ့အောင်အောင်ဆိုတဲ့အကောင့်ပတ်ရှင်ရေးထားတာကတော့သတင်းတော်တွေရဲ့အရေးအချင်းကရောအဆင်ပြေလို့လားတဲ့ဥပဒေတော်တော်များများကိုနားလည်တင်တယ်လို့ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာထက်နေတဲ့သူတွေကတိလာကြတော့မယုံကြတော့တာသူတို့ကိုယ်တိုင်အသုံးမချလို့ပဲဆိုပြီးတော့ရေးထားပါတယ်ရှင
်သတင်းတော်တွေရဲ့အရေးအချင်းနဲ့ပတ်သက်ပြီးမေးခွန်းထုတ်တော့ကျွန်တော်တို့ရဲ့ပရိသတ်ပြည်သူလူထုမှာမေးခွန်းထုတ်ပိုင်권ရှိတယ်လို့ကျွန်တော်အပြည့်အဝယုံကြည်ပါတယ်ကျွန်တော်တို့ရဲ့အရေးအချင်းနဲ့ပတ်သက်ပြီးတော့ထောက်ပြတာကိုလည်းပဲကျွန်တော်တို့ကတော့အမြဲတမ်းကြိုးစားပါတယ်ဆိုတော့ကိုညာလင်းရဲ့သတင်းလောကကအရေးချင်းအရေးအသွေးနှိမ့်နေတယ်ဆိုတာဒါကျွန်တော်တို့အားလုံးကိုညာလင်းကနေပြောရတဲ့မှာလည်းပါပါတယ်ကျွန်တော်တို့အားလုံးလက်ခံထားပါတယ်နားလည်ထားပါတယ်ဥပဒေတွေနားလည်ဖို့လိုတယ်လို့လည်းကျွန်တော်တို့တည်တည်ချချာကိုသဘောတူပါတယ်ငွေရပြီးရောရေးကျင်တယ်လို့ရေးနေကြတာဆိုတာကတော့သတင်းသမားအများစုလို့ကိုညာလင်းသဘောတူပါလား
โอเคဒီမျိုးမီးရတဲ့သူကြီးစင်လိုက်တော့ဗန်ကောင်းနေလို့ဆုံးပါအဲ့တော့ဟိုတချို့နေရာတွေမှာဟိုတရင်သမားဟန်ဆောင်ပြီးတော့ဝင်ပြတာတော့ဟိုပုံဝေးပြီးမှရေးပြီးမယ်ဆိုပြီးတော့အဲ့လိုမျိုးဒီအကန့်နဲ့တရင်သမားအကြောင်းဆောင်နေတဲ့ရှိတဲ့ဆွဲခါကျတော့ဟိုဒီလိုဟိုထင်အောင်ထင်မှတ်ဖြစ်တာကဟိုစိတ်တော့မထူးဆောင်ဘူးလေသူတို့တရင်သမားအများစုကတော့ကျွန်တော်ကျောင်းလိုက်တဲ့တရင်သမားအများစုကတော့ကျွန်တော်တို့ဟိုဘယ်လိုကောင်းလဲဘယ်တားဘယ်လိုမျိုးရှိဘူးဟိုစက်တင်ဘာမှာဒီပြင်ရည်ပြည်မှာဆောင်ရည်မျိုးရှိဘူးအများပြည်သူတို့အကျိုးစီးပွားဖြစ်နိုင်မယ်ဟာလာပြီးတော့ကိုယ်တပည့်တွေပြည်ချင်းနဲ့ကိစ္စလည်းဖြစ်တယ်ပြည်သူနဲ့ကိစ္စမျိုးလည်းဖြစ်တဲ့ solution တော့ကျွန်တော်တို့လည်းမှအများစုကနေပြီးတော့ရှင်းကြတာများပါတယ
်ဟုတ်ကဲ့
ဆိုတော့နောက်တစ်ခုကဒီပြင်မှာဒီဒီဘိုင်းဆိုင်ရာမင်းပါရီဆွေးကြတာလည်းပဲဒါကြောင့်ကျွန်တော်တို့ကစောပိုင်းကြိုးထားတယ်လို့ပြောကျွန်တော်တို့ဟိုလွတ်လပ်ရေးခွင့်ရတယ်ဘလောက်မှကြာပြီးတော့မဟုတ်အဲ့တော့ဒီလိုမှလည်းကျွန်တော်တို့ကကျွန်တော်လည်းဇနက်ပတ်သက်တဲ့ပြင်ရည်ကိုခုနောက်ပိုင်းမှာဟုတ်လားကျွန်တော်လုပ်ကြတဲ့နဲ့ဟိုဟိုပြေးခွင့်ရတာဟိုအရင်မောင်းကတော့ခုချောင်ခုဝင်နေတဲ့နည်းနဲ့တက်ခဲ့ရတာဟုတ်တော့အဲ့ဒီအချိန်မျိုးလေးရှိတယ်ဗောလေအခုရှိတာကကျွန်တော်တို့ကဟိုဘလောက်ပဲဗျာဟိုအချင်းပြေးသွားတဲ့ပြင်မှာဖြစ်တယ်တပတ်ပြည့်တဲ့ရဲ့ဆန္ဒကိုတရားကနုံးကြည့်ချစ်ချစ်လို့ဆန္ဒလုံးဝမချနိုင်ပါဘူးဟု
တ်ကဲ့ဟ
ုတ်လေ
ကိုညာလေးကျွန်တော်တစ်ချက်ထုတ်လိုက်ချင်လို့ကျွန်တော်တို့အချိန်မိနစ်ဝက်ပဲကြာမယ်ကိုညာလေးနဲ့မဟုတ်ရင်ရနာသိနေကျွန်တော်က15စက္ကန့်စီပဲပြောပြပါတခွန်းပဲဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲမဟုတ်ရင်ရနာသိအရင်ပြောပါအော်မင်းရနာသိန်းလိုင်းကကြာနေပါတယ်တို့ထုတ်လို့ဘယ်မှာစူးစမ်းနေပါလဲဆိုတော့မင်းရနာသိန်းကိုကျွန်တော်တို့မခေါ်တော့ပါဘူးအချိန်က15စက္ကန့်နဲ့ကြက်ပါတယ်ကိုညံလင်းဒီမိုကရေစီမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လောက်အရေးကြီးပါလဲ
အဟုတ်ကဲ့အသက်တော့အရေးကြီးတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီကျွန်တော်တို့မှန်ကန်ပြကြတဲ့သတင်းချက်လက်တွေနဲ့မှလာလူလူကဒီမိုကရေစီပြီးကြောင်းမှာမျိုးပါလာနိုင်ပြီးတော့ကျွန်တော်ငယ်ချစ်တဲ့မှာတရက်တော့ချက်ပေါင်းတို့ရှာနိုင်မှာဖြစ်ပါတယ်ဒီတော့
ဟုတ်ကဲ့ပါခင်ဗျာ
အသက်တော့အရေးကြီးတယ်လို့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးသူကိုညံလင်းမှန်ကန်ရနာသိန်း Facebook မှာနားထောင်သူများဆွေးနွေးသူများတော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ချောလို့သူမဆုံမနဲ့အတူကိုကြွကြောတိုင်းစီစဉ်တင်ဆက်တဲ့ဒါရိုက်လိုင်းရှင်နေခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့17နာရီအထိအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါအခုတော့ကြန့်ရှင်နေတဲ့ချိန်တွင်သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါဦးကောပတ်တကမက EU ထဲကနေခွဲထွက်ဖို့ပြင်နေတဲ့ဗြိတိန်နဲ့အကြီးကြီးတဲ့ကုန်သွယ်ရေးသဘောတူညီချက်တရရရှိအောင်အခိုင်အမာကြိုးပမ်းသွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထယ်ရီစာမေနဲ့ဒီနေ့တွေ့ဆုံပြီးတဲ့နောက်လန်ဒန်မြို့တော်မှာသတင်းတောက်တွေနဲ့တွေ့ဆုံကြည့်အဲ့ဒါလို့ပြောတာပါ။နိုင်ငံဆက်ဆက်ရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဂုဏ်ယူပြောဆိုပေမဲ့အီရန်အရေးဥတုရာသီဖောက်ပြန်ပြောင်းလဲမှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့တော့ကွဲလွဲမှုတွေရှိနေတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောခဲ့ပါတယ်ရှင်။လူငယ်အနှစ်ပေါင်း30ကတရုတ်နိုင်ငံပေကျင်းမြို့မှာလူတွေအများကြီးတိုက်ဆုံခဲ့ရတဲ့ TNMN ရေးခင်းအတွင်းကွန်မြူနီအစိုးရကိုစန့်ကျင်ကန့်ကွက်ခဲ့ကြတဲ့ဆန္ဒပြတရုတ်ကျောင်းသူကျောင်းသားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဂုဏ်ပြုပြောကြားခဲ့တဲ့အပေါ်မှာတော့တရုတ်အစိုးရကကန့်ကွက်လိုက်ပါတယ်။ဆန္ဒပြကျောင်းသားတွေကိုတရုတ်ပြည်သူတွေရဲ့တရေကောင်းတွေဆိုပြီးတော့ဝန်ကြီးပွန်ပီယိုကပြောဆိုလိုက်ကြပါတရုတ်နိုင်ငံအနေနဲ့နိုင်ငံတကာစနစ်ကိုလက်ခံပြီးပို့ပြီးတော့ပွေလင်းတဲ့နားလေတိခတ်မှုရှိတဲ့လူဖွဲ့စည်းတစ်ခုဖြစ်လာအောင်ကြိုးပမ်းလာဖို့မျှော်လင့်တဲ့အကြောင်းလဲဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာပါရှင်။ချက်သမရနိုင်ငံကို၃ရက်ကြာချစ်ကြည်ရေးခရီးရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းကချက်နိုင်ငံသားရေးဝန်ကြီးသောမတ်စ်ပက်ထရီချက်နဲ့တွေ့ဆုံသလိုချက်မြန်မာနိုင်ငံစီးပွားရေးညီလာခံကိုလည်းတက်ရောက်ခဲ့ပါတယ်။နိုင်ငံသားစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာတဲ့အခြေအနေကိုချက်သမရနိုင်ငံဝန်ကြီးချုပ်ဘာဘေ့ချ်ကဒီစီးပွားရေးညီလာခံအတွင်းမှာမိပေါင်းထိုးပြောခဲ့ပါတယ်။ချက်သမရနိုင်ငံကနေအာရှနိုင်ငံတွေကိုတင်ပို့တဲ့ပို့ကုန်တွေ23ရာခိုင်နှုန်းကျဆင်းနေချိန်မှာမြန်မာနိုင်ငံကိုတင်ပို့တဲ့ပို့ကုန်ပမာဏကတော့66ရာခိုင်နှုန်းတိုးလာတဲ့အကြောင်းဝန်ကြီးချုပ်ဘာဘေ့ချ်ကပြောပါရရှင်။ တရင်အချင်းချက်ကိုမှကွန်ပျူတာကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီတိလိုင်းဒိုမီတာ30 40 48နဲ့လိုင်းလမီတာ190တို့ကနေဖိုင်ယူနာဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.